America in Burmese.
ကလာညာကျမသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2020ပြည့်နှစ်မတ်လ14ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညကျမရှင်။ဒီကနေ့ညဘက်သတင်းတွေကတော့ကိုရနိုင်နဲ့ကျမအလောင်းလာလို့ပြောပြမှာပါ။ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်တဲ့နေရာဟာပြည်ဝင်ကမဟုတ်တော့ဘဲနဲ့ဥရောပဖြစ်လာပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။စပိန်မှာတော့မနေ့တောက်ချာနဲ့ဒီကနေ့စနေနေ့နေ့ရက်အတွင်းကိုရိုနာကူးစက်သူလူနာသေ1500တိုးလာပါတယ်။ဖိလစ်ပိုင်နိုင်ငံကမြို့ပေါင်း16မြို့မှာညမထွက်ရအမိန့်ကိုဒီကနေ့ထုတ်ပြန်လိုက်ပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုံးဘူး
။ဟုတ်ကဲ့ပါရှင်။စနေညအတွက်ထိတ်တဲရောက်သတင်းလွှာတွေကတော့ကမ္ဘာ့ကယောဂါအဖြစ်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတ်မှတ်လိုက်တဲ့ COVID-19 ယောဂါကမ္ဘာ့ဆက်အနှက်ကူးစက်ပြန့်ပွားနေလို့လေကြောင်းလိုင်းတွေမှာတော့ခရီးသည်တွေကမရှိသလောက်နှေးပါနေပါတယ်။အမေရိကန်ပြည်ထောင်စုကနေမြန်မာနိုင်ငံရန်ကုန်မြို့ကိုဒီကနေ့ပဲရောက်ရှိသွားတဲ့ VOA မြန်မာပိုင်းရဲ့ Editor ကသူ့နိုင်ငံတကာမှာလေဆိပ်မှာတွေ့ရတဲ့အခြေအနေနောက်မြန်မာနိုင်ငံကိုသူရောက်သွားတဲ့အချိန်တွေ့ကြုံရတဲ့အနေအထားအခုလိုပြောပါရစေ
။အဲအခါကနည်းနည်းထူးတယ်ဆိုတော့ကဘာမှတော့ပြောင်းနေပြန်တယ်မြန်မာနိုင်ငံထဲမှာတော့ခုနကပြောလို့ကျွန်တော်မတိုင်မြန်မာသတင်းကြီးကြားတဲ့မြန်မာနိုင်ငံထဲမှာလည်းလူကြီးကသူ့နေကြတယ်
ဒါနဲ့ပတ်သက်ပြီးတော့မကြခင်မှာပြေဆုံးတာဆင်ရပါမယ်ရှင်။နောက်ဒီပြီးတော့လက်ရှိမြန်မာနိုင်ငံမှာတော့ကူးစက်သူကတဦးတယောက်မှမရှိဘဲနဲ့စောင့်ကြည့်လူနာကတော့9ဦးအထိပဲရှိသွားတယ်ဆိုပြီးကျန်းမာရေးဝန်ကြီးဌာနကဒီကနေ့ညပဲသတင်းထုတ်ပြန်ပါတယ်။ဒီလိုသတင်းနေနဲ့အတူစနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီကနေ့ညရဲ့စနေညဓာတ်ရည်လိုက်ဆွေးနွေးကမ်းမှာလည်းကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်ဒီလိုမျိုးဒီလူထုထက်တဲ့ပွဲတွေရွှေဆိုင်ပယ်ဖျက်လိုက်တဲ့အပေါ်နားဆင်ရမှာပါ။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်ပြောပြပေးပါရှင်။
ကိုရိုနာဗိုင်းရပ်စ်အထိကကူးစက်တဲ့နေရာဟာတရုတ်နိုင်ငံမဟုတ်တော့ဘဲနဲ့ဥရောပဖြစ်လာပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကပြောလိုက်ပါတယ်။ယောဂါကူးစက်မှုအမြင့်ဆုံးအချိန်တရုတ်နိုင်ငံမှာကူးစက်ခံရတဲ့လူနာအရေအတွက်ထက်အခုဆိုရင်ဥရောပကပိုများသွားပြီလို့ WHO အကြီးအကဲတက်ဒရိုဂေဘရီယက်စ်စ်ကဂျနီဗာမြို့မှာသတင်းထောက်တွေကိုတောက်ကြနေကပြောဆိုခဲ့တာပါ။အီတလီနိုင်ငံကလည်းဖြစ်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်လူနာသစ် 2500 ကျော်နဲ့လူနာစုစုပေါင်း 18,000 နီးပါးရှိလာသလိုဒီယောဂါကြောင့်သေဆုံးသူကတော့ 1,266 ဦးထိရှိသွားပါတယ်။စပိန်မှာလည်းတစ်ပတ်အတွင်းကူးစက်သူလူနာဆယ်ဆတိုးလာတာပါ။ဂျာမနီနိုင်ငံဆိုရင်လည်းအီတလီ၊နယူးဇီလန်နဲ့ဩစတြေးလျကပြန်ဝင်လာသူတွေအနေနဲ့ယောဂါလက္ခဏာမရှိပေမဲ့လည်းဆယ်လျက်ကြာတိချခွင့်နေဖို့အကြံပြုထားပါတယ်။အမေရိကန်ပြည်ထောင်စုမှာကတော့သမ္မတဒိုနယ်ထရမ့်ကမနေ့တောက်ကြနေကပိုင်းနိုင်ငံတော်ရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ကိုရိုနာယောဂါပိုးရှင်ဖြစ်စစ်ဆေးမှုတွေကိုအချိန်အဟုန်နဲ့ဆောင်ရွက်နိုင်ဖို့အတွက်လည်းပုဂ္ဂလိကကုမ္ပဏီတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့သမ္မတထရမ့်ကကြေညာခဲ့တာပါ။ဒီလိုစစ်ဆေးတဲ့နေရာမှာကားပေါ်ကဆင်းစရာမလိုပဲစစ်ဆေးနိုင်မယ့်အစီအစဉ်လည်းပါပါတယ်။အမေရိကန်မှာကူးစက်ခံရသူ2000ကျော်ရှိနေပြီးတော့သေဆုံးသူကတော့50ဝန်းကျင်ရှိနေပြီးယောဂါစစ်ဆေးနိုင်ရေးနှောင့်နှေးနေတဲ့အပေါ်မှာပြစ်တင်ဝေဖန်မှုတွေနဲ့လည်းရင်ဆိုင်နေရတာပါ။အခုဆိုရင်ကမ္ဘာ့တစ်ဝန်းယောဂါကူးစက်ခံရသူ3000ခွဲဝန်းကျင်နဲ့သေဆုံးသူ9300ထက်မနည်းရှိနေပါတယ်။မြန်မာနိုင်ငံမှာတော့ယောဂါကူးစက်ခံရသူမတွေ့သေးဘူးလို့သက်ဆိုင်ရာကပြောဆိုထားပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်ထောင်စုမှာနိုင်ငံတော်အရေးပေါ်အခြေအနေဖြစ်သမ္မတဒေါ်နယ်ထရမ့်ကမနေ့တောက်ချာနေ့မှာကြေညာခဲ့ပါတယ်။ပြည်ထောင်စုဆိုရမှာရှိနေတဲ့လုပ်ပိုင်ခွင့်အာဏာကိုအပြည့်အဝအသုံးချနိုင်ရေးအတွက်ရည်ရွယ်ပြီးတော့နိုင်ငံတော်အရေးပေါ်အခြေအနေဖြစ်တင်ဝင်ကြေညာလိုက်ပြီးဒီကြေညာချက်ကြောင့်ပြည်နယ်မြို့နယ်နဲ့ဗဟုအစိုးရအုပ်ချုပ်မှုအမှာရှိနေကြတဲ့နယ်မြေဒေသတွေအားလုံးမှာဒီယောဂါဗိုးတိုက်ဖျက်ရေးအတွက်လိုအပ်တဲ့နေရာတွေမှာဒေါ်လာဘီလီယံ50အထိသုံးစွဲခွင့်ရှိစီပါမယ်ပြည်နယ်အသီးသီးအနေနဲ့လည်းရေးပေါ်ဌာနတွေချက်ချင်းဖွင့်လှစ်ဆောင်ရွက်ကြဖို့ညွှန်ကြားထားတယ်လို့သမ္မတဒေါ်နယ်ထရမ့်ကမနေ့ကပြောလိုက်ပါတယ်နိုင်ငံတော်ကဆေးရုံတွေအနေနဲ့လည်းရေးပေါ်အခြေအနေအတွက်အစဉ်သင့်ပြင်ထားဖို့အင်ပီရိုကညွှန်ကြားထားတယ်ဆိုပြီးတော့ဆိုပါတယ်ဒီ1988ခုနှစ်စတက်ဖို့ဒ်အဲဥပဒေအရတိုင်းပြည်မှာရေးပေါ်အခြေအနေမျိုးကြုံတွေ့ရတဲ့အခါမှာသမ္မတရဲ့အခွင့်အာဏာနဲ့အခုလိုရေးပေါ်အခြေအနေကိုကြီးညာနိုင်တာဖြစ်ပါတယ်အခုလိုမျိုးအရေးပေါ်အခြေအနေကြီးညာလိုက်တာကြောင့်ပြည်내ဆွေးရည်အနေနဲ့လည်းသူတို့ပြည်내အသီးသီးကအရေးပေါ်ကျန်းမာရေးဝန်ထမ်းတွေအတွက်အသုံးစရိတ်စီးပစ္စည်းဝယ်ယူတဲ့အသုံးစရိတ်တို့အပြင်ဒီယောဂါကုသနေသူကျန်းမာရေးဝန်ထမ်းတွေအသုံးပြုတဲ့ကာကွယ်ဆေးစရိတ်တွေရဲ့85%ခန့်လုံးကိုပြန်လည်တောင်းခံခွင့်ရှိမှာဖြစ်ပါတယ်။ဒါပြင်ကျောင်းသားတွေအနေနဲ့လည်းကျောင်းအတွက်ချေထားတဲ့ချင်းငွေတွေအတွက် အတွန်းနှုန်းတွေကိုဖယ်ရှားပေးလိုက်ပြီးတော့နိုင်ငံအတွက်ရေးပေါ်လိုအပ်နေတဲ့လောင်စာဆီတွေကိုလည်းထပ်ပြီးတော့တူလောင်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်အခုချိန်ကြီးတော့အမေရိကန်ပြည်နယ်50မှာ48ပြည်နယ်မှာယောဂကူးစက်မှုတွေရှိနေပြီးတော့ဒီကနေ့အထိယောဂကူးစက်ခံထားသူ1180ကျော်သွားပြီဖြစ်ပြီးတော့တည်ဆုံးသူကစုစုပေါင်း48ဦးထပ်မင်းရှိပါတယ်ခင်ဗျာ
စပိန်နိုင်ငံမှာမနေ့တောက်ကြတဲ့ဒီကနေ့စနေနေ့နေ့ရက်အတွင်းကိုရိုနာဗိုင်းရပ်စ်လူနာသစ်1900အထိတိုးလာတဲ့အတွက်ယောဂကူးစက်ခံရသူစုစုပေါင်း5953ဦးထိရှိသွားပါပြီဥရောပတိုင်းမှာတော့အီတလီပြည်ရင်စပိန်ဟာဒုတိယအများဆုံးကူးစက်ခံရတဲ့နိုင်ငံလည်းဖြစ်ပါတယ်စပိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ COVID-19 ရောဂါနဲ့သေဆုံးသူက136ဦးထိရှိလာသလိုယောဂကာကွယ်ထင်ယူရေးကြိုးပမ်းမှုအဖြစ်နဲ့အရေးပေါ်အခြေအနေဒီကနေ့ထုတ်ပြန်မယ်လို့လည်းခန့်မှန်းရပါတယ်စပိန်ပြည်သူပြည်သားတွေရဲ့အသွာအလာဝင်ထွက်အားလုံးကန့်သတ်နိုင်ခြေရှိတဲ့သတိပေးချက်ထုတ်ပြန်နိုင်ဖို့ဝန်ကြီးချုပ်ပေဒရိုရှန်ဆက်စ်အစိုးရဝန်ကြီးများအစည်းအဝေးမှာဒီကနေ့စကားပြောဆိုဖို့ရှိနေပါတယ်စပိန်နိုင်ငံသားအားလုံးရဲ့ကျန်းမာရေးကိုတိထက်မကကာကွယ်နိုင်ဖို့ပုံမှန်လုပ်နေကြမဟုတ်တဲ့ဆောင်ရွက်ချက်အတော်များများလှုပ်ကောင်းလုပ်မယ်လို့မနေ့တောက်ကြနေမှာပဲအစိုးရတာဝန်ရှိသူတွေကပြောဆိုထားတာပါပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးတော့စပိန်နိုင်ငံမှာယောဂကုသခန္ဓာသူဆဲဆတိုးလာတာပါစားတော့ဆိုင်တွေဘားဆိုင်တွေနဲ့အကစားပွဲတွေအပြင်ယဉ်ကျေးမှုဆိုင်အဆောက်အုံအားလုံးကိုလည်းပိတ်ထားပါတယ်ယောဂကုသခန္ဓာသူ3000ကျော်နဲ့အများဆုံးကုသပြန့်နေတဲ့မြို့တော်မက်ဒရစ်တဝမ်းမှာတော့မရှိမဖြစ်လိုအပ်တာမဟုတ်တဲ့စီးပွားရေးလုပ်ငန်းအားလုံးကိုလည်းပိတ်ထားဖို့အစိုးရတာဝန်ရှိသူတွေကအမိန့်ထုတ်ပြန်ထားပါတယ်
အီရန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်နောက်ထပ်သေဆုံးသူ69ယောက်ရှိတယ်ဆိုပြီးတော့အီရန်ဘက်ကဒီနေ့ပြောလိုက်ပါတယ်အခုလိုသေဆုံးမှုကြောင့်အီရန်နိုင်ငံမှာဒီဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်းဟာ611ယောက်ရှိသွားပြီဖြစ်ပြီးတော့ယောဂကုသခံရသူရေအတွက်ဟာ12900ကျော်ရှိတယ်ဆိုပြီးတော့အီရန်ဆိုရပါ IRNA သတင်းကပြောပါတယ်ရှိလေပိုင်းဒေသမှာတော့အီရန်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုအများဆုံးနိုင်ငံဖြစ်ပြီးတော့ဒီလိုကူးစက်ခံရတဲ့အထက်မှာအီရန်တာထိပ်တန်းတောင်ဝန်ရှိသူတွေနဲ့လွတ်တော်အမတ်တွေလည်းပါဝင်ပါတယ်ချိန်နှမှာပဲဆော်ဒီနိုင်ငံကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်ထိန်းချုပ်တဲ့အနေနဲ့သူ့နိုင်ငံတွင်းကိုပြည်ပကနေဝင်ရောက်လာမဲ့လေးနေကိုသတင်းနှစ်ပတ်ကြာပိတ်ထားလိုက်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ဒီကြောင့်စီးစင်တွေကိုမနေ့ဖြန်တနင်္ဂနွေနေ့ကစတင်ပြီးတော့ဖျက်သွားမှာဖြစ်တယ်လို့အမည်ဖော်လိုတဲ့ဆော်ဒီပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူတယောက်ကိုကူးကားပြီးတော့အစိုးရဘက်သတင်းကပေါ်ပြပါတယ်RS Obama မြန်မာပြည်ထောင်စု UAE နိုင်ငံမှာတော့အကြမ်းမရေးအာဏာပိုင်တွေကတကြီးရဲတွေကိုအိမ်ထဲမှာပဲနေကြဖို့မိန့်ထုတ်ပြန်ထားပြီးတော့စိုးရဝန်ထမ်းတချို့ကတော့မနေ့ဖြန်တနင်္ဂနွေနေ့ကစပြီးတော့နှစ်ပတ်ကြာအိမ်ကနေပဲအလုပ်လုပ်သွားဖို့ရှိတယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်ဒိုမီတာ25 kHz 11.83 ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းရဲ့စနေနေ့ညပိုင်းနောက်ဆုံးရထိတ်တန့်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ဖိလစ်ပိုင်နိုင်ငံကမြို့ပေါင်း16မြို့မှာညမထွက်ရအမိန့်ဒီကနေ့ထုတ်ပြန်လိုက်ပါပြီ။ဈေးဝယ်ဆန္ဒကြီးတွေကိုလည်းတလပိတ်ထားဖို့တာဝန်ရှိသူတွေကတိုက်တွန်းထားတာပါ။ဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ10ဦးရှိနေပြီးတော့ယောဂကုသပြန်နာမှုကာကွယ်ထိကျုံနိုင်ဖို့အတွက်အခုလိုလှုံ့ဆော်တာလည်းဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကလူနာတို့အပါအဝင်ကိုရိုနာကြောင့်သေဆုံးသူစုစုပေါင်း3ဦးထပ်တိုးလာတဲ့အတွက်သေဆုံးသူ10ဦးထိရှိလာကြောင်းဖိလစ်ပိုင်ကျန်းမာရေးဌာနကဒီကနေ့ပဲကြေညာပါတယ်။သမ္မတရိုဒရီဂိုဒူတာတေးကလည်းနိုင်ငံတွင်ကျန်းမာရေးသတိပေးချက်ကိုအမြင့်ဆုံးအဆင့်ဖြင့်တက်မလိုက်သလိုလူဦးရေဆန္ဒတန်းရှိတဲ့မြို့တော်မနီလာကိုလည်းအလောဝင်ထွက်ကန့်သတ်လိုက်ပါတယ်။တက်မှတ်ချက်အတိုင်းပြေဝါဆောင်ရမယ်ဆိုရင်တော့မနီလာဟာအာရှတိုင်းမှာယောဂထိန်းချုပ်ရေးအတင်းကျပ်ဆုံးလုပ်ကွယ်တဲ့နေရာတစ်ခုဖြစ်လာမှာပါ။ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့လူရေအသွာအလာကိုကန့်သတ်ဖို့လိုတယ်လို့မနီလာဒေသဖွံ့ဖြိုးတိုးတက်ရေးဌာနညွှန်ကြားရေးမှူးဟိုဇေးဂါစီယာကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အဝင်ထွက်ကန့်သတ်ချက်တွေတင်းငွေနဲ့မှာစပြီးအသက်ပေါ်မှာဖြစ်တဲ့အတွက်တိမတိုင်ခင်လူအတော်များများကလည်းမြို့တွေကထွက်ခွာနေတာပါ။ဖိလစ်ပိုင်ကစာတင်ကြောင်းတွေကိုတော့ April 12ရက်နေ့အထိပိတ်ထားပါတယ်။ညမထွက်ရအမိန့်ကိုတော့ March 15ကနေ April 14အထိတက်မှတ်ထားတာဖြစ်ပါတယ်
။ယူရိုနိုင်ငံကအမေရိကန်ဦးစော့ယူရိုနိုင်ငံကအမေရိကန်ဦးဆောင်တဲ့ညမောက်တပ်ဖွဲ့တွေရဲ့စစ်ချေစိုက်စခန်းတစ်ခုဒီနေ့မှဒုံးကျည်တွေနဲ့တိုက်ခိုက်ခံခဲ့ရတယ်လို့ယူရိုလုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ယူရိုနိုင်ငံတာကြီးစစ်ချေစိုက်စခန်းကိုဒီနေ့တိုက်ခိုက်မှုတွေမှာယူရိုလေကြောင်းကာကွယ်တပ်ဖွဲ့ဝင်တော်များများအပြင်းထန်ထိခိုက်ဒဏ်ရာရခဲ့တယ်လို့ယူရိုစစ်တပ်ဘက်ကပြောပါတယ်။ဒီတိုက်ခိုက်မှုမှာညမောက်တပ်ဖွဲ့ဝင်3ဦးနဲ့ယူရိုတပ်သား2ဦးဒဏ်ရာရခဲ့တယ်လို့ညမောက်တပ်တာဝန်ရှိသူကပြောပါတယ်။ဒီစစ်ချေစိုက်စခန်းကိုဒုံးကျည်33လုံးထိမှန်ခဲ့တယ်လို့လည်းယူရိုဗိုလ်မှူးကြီးတူကပြောပါတယ်။ခုတိုက်ခိုက်ခံရတဲ့စခန်းကြီးကအဘူအစ္စမ် area ဘက်မှာ rocket launcher 9ခုနဲ့ဒုံးကျည်24ခုကိုရှာဖွေတွေ့ရှိခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုအတွက်တာဝန်ရှိသူကိုဖမ်းဆီးရေးယူသွားမယ်လို့လည်းစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့တိုက်ခိုက်မှုဟာအရင်ဖြစ်နေကြပုံစံတိုင်းမဟုတ်ဘဲနဲ့နေ့ဘက်မှာတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ဒါကြီးစစ်အခြေလိုက်စခန်းဟာပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကလည်းဒုံးကျည်တွေနဲ့တိုက်ခိုက်ခံရပြီးတော့ဒီတိုက်ခိုက်မှုကြောင့် American တပ်ဖွဲ့ဝင်2ယောက်နဲ့ ဲ့ဗြိတိန်ဆေးမှုတယောက်သေဆုံးပြီးတော့14ယောက်ထပ်မင်းဒဏ်ရာရခဲ့ပါတယ်အဲ့ဒီတိုက်ခိုက်မှုကိုလက်တော့မြန်တဲ့အနေနဲ့အမေရိကန်ကတော့ယူရိုနိုင်ငံထဲမှာရှိတဲ့ခါတိုင်းဟက်စ်ဘိုလာအဖွဲ့ရဲ့လက်နက်တူလောင်ယုံ၅ခုကိုဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ပါတယ်ခင်ဗျာ
Microsoft ကုမ္ပဏီကိုပူရတီထောင်သူ Bill Gates ကသူ့ရဲ့ပရဟိတလုပ်ငန်းမှာပို့ပြီးတော့အချိန်ပေးလုပ်ခဲ့နိုင်ဖို့ဆိုပြီးကုမ္ပဏီဘုတ်အဖွဲ့ကနေ March 13ရက်နေ့ကနှုတ်ထွက်လိုက်ပါတယ်အသက်64နှစ်အရွယ် Bill Gates ဟာကုမ္ပဏီရဲ့နေစဉ်လုပ်ငန်းတာဝန်ထဲမှာပြီးခဲ့တဲ့စနစ်ကျော်ကလေးကစပြီးတော့ဦးဆောင်လုပ်ငန်းလာခဲ့တာပါကုမ္ပဏီဘုတ်အဖွဲ့ကနေအခုလိုနှုတ်ထွက်လိုက်ခြင်းအပြင် Bill Gates နဲ့သူစနီမလီနာသူစနီတို့ပူရဲတီထောင်ထားတဲ့လူမှုရေးအဖွဲ့အစည်းလုပ်ငန်းတွေမှာပို့ပြီးတော့အာယုံဆိုင်လုပ်ကိုင်နေတော့မှလည်းဖြစ်ပါတယ်
။ဂျပန်နိုင်ငံအနေနဲ့2020တိုကျိုအိုလံပစ်ပြိုင်ပွဲကိုမူလကကျင်းပဖို့စီစဉ်ထားတဲ့အတိုင်းဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တဲ့ဆိုပြီးတော့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကဒီနေ့မှထပ်ပြီးတော့ပြောလိုက်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့မနေ့တောက်ကြာနေ့ကတယ်လီဖုန်းနဲ့စကားပြောခဲ့ကြပြီးတော့အဲ့လိုပြောခဲ့တဲ့အတွက်မှာတိုကျိုအိုလံပစ်ပြိုင်ပွဲရွှေဆိုင်မှုဒါမှမဟုတ်ဖျက်သိမ်းမှုနဲ့ပတ်သက်ပြီးတော့ဘာမှဆွေးနွေးကြတာမရှိဘူးဆိုပြီးတော့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကပြောပါတယ်ကမ္ဘာပေါ်မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်ဂျပန်နိုင်ငံအနေနဲ့အိုလံပစ်ပြိုင်ပွဲကိုရွှေ့ဆိုင်းဖို့အတွက်စဉ်းစားတင်နေဆိုပြီးတော့သမ္မတထရမ့်ကအခုသတင်းပတ်အစောပိုင်းမှာပြောထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ကဒီဆွေးနွေးမှုတွေမှာဒီကိစ္စကိုမဆွေးနွေးခဲ့ဘူးဆိုပြီးတော့ဝန်ကြီးချုပ်ရှင်ဇိုအာဘေဘက်ကပြောလိုက်ပါတယ်။ဘောလုံးသတင်းတွေဘက်မှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါဟာကမ္ဘာကပ်ရောဂါကြီးဖြစ်လာတာကြောင့်အင်္ဂလန်ပရီးမီယာလိဂ်ဘောလုံးရာသီကိုပြီးအောင်ကျင်းပနိုင်မယ်လို့မယုံကြည်ကြောင်းFA England ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌ Greg Clark က Premier League ကိုပြောလိုက်တယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ Direct from Washington The
Voice of America VOA စနေညအတွက်နောက်ဆုံးတင်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တဲရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်ကမ္ဘာကပ်ဘေးယောဂါဆိုးကြီးအဖြစ်နဲ့ Coronavirus ပိုးကမ္ဘာနိုင်ငံအသီးသီးမှာဆိုးဆိုးဝါးဝါကူးစက်ပြန့်ပွားနေချိန်မှာပဲတနိုင်ငံနဲ့တနိုင်ငံကြားခီးသွားလာမှုတွေကိုလည်းပိတ်ပင်ထားတာကြောင့်လေကြောင်းခီးစဉ်တွေမှာခီးသည်တွေမပါသလောက်နေပါနေပါတယ်ဒီချိန်မှာတော့အမေရိကန်ပြည်ထောင်စုကနေမြန်မာနိုင်ငံကိုဒီကနေ့ပဲရောက်ရှိသွားတဲ့ VOA မြန်မာပိုင်းအက်ဒီတာကိုသားညွန်ဦးကသူ့နိုင်ငံတကာလေဆိပ်မှာမြင်တွေ့ခဲ့ရတဲ့အခြေအနေနဲ့မြန်မာနိုင်ငံကိုသူရောက်သွားတဲ့အချိန်တွေ့ကြုံရတဲ့အနေအထားတွေကိုနှိုင်းယှဉ်ပြီးတော့ပြောပြထားပါတယ်မအေးသန္တာကျော်ကဆက်သွယ်မေးမြန်းထားပါတယ်
ဟုတ်ကဲ့ကိုသားညုံအမေရိကန်ပြည်ထောင်စုကနေပြီးတော့မြန်မာနိုင်ငံဟိုတာဝန်နဲ့ထွက်သွားလိုက်တာကဟိုနှစ်ရက်ကျော်ကျော်လမ်းခီးမှာကြာရယ်ပေါ့နော်လေရင်ကိုစုစုပေါင်း၄စီးတောင်ပြောင်းစီးခဲ့ရပါတယ်လေစိတ်တွေမှာလည်းအခုလိုမျိုးကိုရိုနာဗိုင်းရပ်စ်ဟိုကူးစက်ပြန့်နှံ့မှုကြောင့်တော်တော်လေးကိုတတိထားပြီးတော့လူတွေလည်း၆တွေ့အဲ့လိုဖြစ်နေတဲ့အချိန်မှာကိုသားညုံအခုနောက်ဆုံးကိုသားညုံရဲ့ခီးပန်းနိုင်ဖြစ်တဲ့မြန်မာနိုင်ငံကိုဟိုနိုင်ပိုင်းတွင်းရပဲရောက်ခဲ့ပါတယ်ဒီမြန်မာနိုင်ငံလေစိတ်မှာကြုံရတဲ့အတွေ့အကြုံတွေပြောပြပေးပါရှင့်
โอเคยินดีต้อนรับมาพี่อวนลีเซกก็ပြောมั้ยเนาะแต่ว่าพี่อวนลีเซกอ่ะပြောออกมาส่วนเนาะลงตินตลอดตรุลงท่าตุยออกมาเลยเนาะสุดท้ายดีนี่ก็กูอ่ะป้องหาอูดีนไลน์งาไลน์ก็ป้องอยู่ท้ายอูเนี่ยช่องเป็นเนาะเอ๊ะคือได้อําสิว่าประมาณนี้ဖြစ်တယ်ประมาณนี้ဆိုတော့กูเรียกดูท้ายนี่มาลุบๆပြီးတော့ပြန်လာจ๋าเลยดูชัวร์จ้องแต่ပြန်လာจ๋าเลยดูดิตลอดเนี่ยตุยอ่ะเลยအချို့ကကိုရီးယားမှာကွာရန်တင်းလုပ်ခံထားတဲ့လူတွေပါတယ်ပြရတယ်ကျွန်တော်ပြေးစိတ်တော့အဲ့မှာတော့မီးလို့မရလိုက်ဘူးအဲ့တော့ဝင်ဝင်ချင်းပါပဲသူကလေရင်ပေါ်မှာကျန်းမာရေးနဲ့ပတ်သက်လို့အချက်လက်ဆောင်ပြီးဖြစ်ရတယ်ဥပမာဆိုရှင်ဘယ်လိုသွားခဲ့လဲဘယ်ဘယ်ဝင်ခဲ့လဲပေါ့နော်ခုနောက်ဆုံးလာခဲ့တဲ့မျိုးနိုင်ငံနောက်တစ်ခုကခုမှယောဂလက္ခဏာဘယ်လိုဖြစ်နေလဲဆိုတဲ့ဟာလေအဲ့ဒါကြီးသူပြီးဟာ form of war လေးပေါ့နော်အဲ့ဒါဖြစ်ရတယ်ဖြစ်ပြီးတော့လေစိတ်တဲဝင်တော့တခြားနိုင်ငံတွေမြို့တွေပဲလေစိတ်တဲမှာလဲသူတို့ဒီကိုချင်းတိုင်းနေပေါ့နော်တာမို့တိုင်းနဲ့ကြိယာတွေသူတတ်ထားတယ်အဲ့ရောင်ဖြားရတယ်ဖြတ်ပြီးတော့လူမှုကြီးကြပ်ကြီးကိုမဖြတ်ခင်မှာကျွန်တော်ဒီကျမ်းမာရေးဌာနကဝန်ထမ်းတွေတချို့အဲ့မှာစောင့်နေကြတယ်သူစောင့်ပြီးတော့ခုနကကျွန်တော်တို့ဒီအဝါရောင်ဆားရက်ပေါ့နော်ဒီကျမ်းမာရေးနဲ့ကုနောက်တောင်းတဲ့တလူအဝါရောင်ဆားရက်ကိုသူဖြတ်တယ်ပြီးတော့ကုကြောက်ချင်းမိတယ်နေပြီးတော့မှသူကချင်းဖြတ်ပြီးတော့မှကျွန်တော်လူမှုကြီးကြပ်ကြီးဖြားရတယ်အဲ့တော့ပြောမှဆိုရင်တော့မြန်မာနိုင်ငံဘက်ကလုံးတင်တော့တော့သူထုတ်ထားတယ်ခုနပြောအဓိကပေါ့နော်အဓိကသူအဖျားနဲ့ပါလာတဲ့လူမရှိဘူးသူအဓိကထားပြီးတော့လုံနိုင်တာတွေ့ရပါတယ်ခင
်ဗျဟုတ်ကဲ့ဟိုလေးစိတ်ထဲကဖြတ်ပြီးတော့အပြစ်မရောတွားနေလာနေကြတဲ့ဟိုအခြေအနေကတခြားနိုင်ငံတွေထက်နှိုင်းယှဉ်ဘယ်လိုမြင်ရပါလဲရှင
့်အဲအဲ့ခါကနည်းနည်းထူးတယ်ဆိုတော့ကဘာမှတော့ပြောင်းနေပြတယ်ကျွန်တော်မြန်မာနိုင်ငံထဲမှာတော့ခုနပြောလို့ကျွန်တော်မတိုင်ခင်မှာသတင်းကြီးကြားတယ်ကျွန်တော်နိုင်ငံထဲမှာလည်းလူကြီးကသူ့အိမ်နေကြတယ်ကုန်တဲ့ဒီမှာဇီးတွေဝင်နေကြတယ်သတင်းကြီးကြားတယ်ဒါပေမဲ့အပြင်ထွက်တော့အခုကြောင်ရုံးရောက်ရှင်ရင်တခြားနိုင်ငံတွေသူလူတွေစိတ်ထဲမှာဘာမှမရှိဘူးပဲတော်တော်လာလာအခုဆိုမီနီဘုံပါဆိုလို့ရှင်လေတကယ်ဒီမီနီဘုံအဝိုင်းမှာလူငယ်တွေဝိုင်းပြီးဆူပြီးဆော့နေကြတယ်ဒါလို့လူစုတူကြီးညာတယ်အစောဆုံးတော့အကုန်ရှိနေပုံမှန်တိုင်းလိုဖြစ်နေဟုတ
်ကဲ့အဲ့ဒါဆိုတော့ကိုသားညုံ
ဦးပုံမှန်မရှိဘူး
ဟုတ်ကဲ့ပါရှင်အဲ့တော့ကိုသားညုံကတခြားသူကိုသားညုံဖြတ်လာခဲ့တဲ့ဟို ဟိုဂျပန်တို့အမေရိကန်ပြည်ထောင်စုကဒီလော့စ်အန်ဂျလိစ်တို့ထောင်းမြန်မာနိုင်ငံနဲ့အနီးဆုံးဖြစ်တဲ့ကဲ့ရဲ့ဟိုထိုင်းနိုင်ငံမှာလည်းကိုသားညုံတညနေခဲ့တယ်ဟိုတညနဲ့တနေ့နေခဲ့တယ်အဲ့ကိုဖြတ်လာခဲ့တယ်ဆိုတော့အဲ့ဒီအခြေအနေလေးနဲ့နှိုင်းရှင်မီနည်းနည်းလေးပြောပြပါရှင
်ဟုတ်ကဲ့ဟိုအဲ့ဒါလေးကျွန်တော်ပြောပြအောင်ခုကတကယ်တမ်းပြောရရင်ထိုင်းမှာကလူတွေတော်များများတော်တော်ကြီးကို awareness ပေါ့နော်အပိသူတို့ကရှိထားတယ်ဆိုတော့ကထိုင်းမှာဆိုရှင်ထိုင်းဆူရကတကယ်တမ်းပြောရင်ပြည်ရဝင်သူ shutdown လုပ်တာတော့မဟုတ်ဘူးဒါပေမဲ့ဒီစီးပွားရေးလုပ်ငန်းကြီးဈေးဆန်ကြီးတော်ရများကပိတ်ကုန်တယ်။ဟိုကျွန်တော်ညပတိကြောက်သွားတယ်။အရင်ကဆိုထိုင်းဆိုတာဆန်ဘက်ဘန်ကောက်မြို့ဆိုတာညအိတ်ကမြို့မဟုတ်ဘူး။ဆန်ဒီပိုင်းအကုန်ရှိတယ်။မဟုတ်ဘူး။အခုကဆန်ဒီပိုင်းလုံးဝပိတ်သွားတယ်။စပေါက်ဆန်ကြီးပိတ်သွားတယ်။လမ်းဒီဆန်ကြီးအချို့ရောရှိတာပေါ့နော်။လမ်းဒီဆန်ညလုံးပေါက်ခွင့်နဲ့ဆန်ကြီးတော့ရှိတယ်။ဒါပေမဲ့တကယ်တမ်းဟိုဘားကြီး restaurant ကြီးအကုန်လုံးပိတ်ထားတယ်။ပိတ်ထားဆိုတော့လုပ်ငန်းအမှတ်ချက်ကကျွန်တော်မြင်ကြည့်တာသူလုပ်ငန်းအဆင်မပြေတာလည်းပါတယ်။ပထမချက်ကကြီးတယ်နိုင်ငံသားစီးပွားရေးအရန်နေပါတော့လုပ်ငန်းအဆင်မပြေတာပါတယ်။နောက်ဒုတိယချက်ကကျွန်တော်ရောက်တဲ့နေရာမြင်ကြည့်တော့ဆန်ကြီးကလည်းကဒီကြောကပုံနဲ့ပတ်သက်လို့တော်တော်လေးစိုးရိမ်ကြတယ်။ဆိုတော့ကနေရာမျက်မှာနည်းနည်းပုံလိုက်တက်ထားတယ်။သူဒီစနေတဲစားပေါ့လားဒီပူတက်စီကြီးအများကြီးသူဆောင်ထားတယ်သုံးတယ်။နောက်တစ်ခုကမြင်းကျင်းတဲ့ကျွန်တော်ကြည့်တော့တချို့ဟိုစတိုးတိုင်းကြီးဖွင့်နေပေါ့နော်။အဲ့ဒီခေါ်တီးဖွင့်နေအဲ့တော့အဝင်းကြီးမှကိုအဖြားတိုင်းနေတာ။တိုင်းနေဆိုတော့ပုံလိုက်ကအစိုးရတွေမကောက်ပုံလိုက်ကဒီကွန်မြူနတီစီးပွားရေးလုပ်ငန်းတွေဆွဲကြီးကြီးကိုလည်းကသူကအဲ့ဒါကိုတက်တော့ချက်ချောင်းလုပ်နေတယ်။အဲ့တော့ခေါ်တယ်ဝင်တယ်စိုးတိုင်းဝင်တယ်ဆိုရင်ထက်ကအဖြားတိုင်းအောင်ဆိုဖြတ်မှောက်ဝင်ရတယ်။အဲ့တော့ထိုင်းမှာဆိုရှင်တော့တနိုင်ငံလုံးကအလတ်ဖြစ်နေတဲ့ပုံစံမျိုးရှိတယ်။ဒါမှမဟုတ်အခုပြန်လာပြီးကျွန်တော်ရက်ခါကအချင်းညရအောင်ဆိုတော့လုံးဝကွဲပြားနေတာပေါ့။ကျိုးတန်ကြီးကြီးတော့ကျွန်တော်မတော်သေးဘူး။အဲ့ဒါမျိုးကြီးတော့ကျွန်တော်မသိရောက်ပြီးတော့အဲ့ဒါကြီးတော့မမြင်သေးဘူးပေါ့။ဒါမှမဟုတ်အပြည့်တန်းမှာလူလူကြားထဲမှာမြင်ရတဲ့ပုံစံကပေါ့နော်။ဒီလူကြီးယုံယုံနဲ့တွားလာတာပြအပေါ်ရမ်းမှာဆိုရင်တော့ပေါ်ရမ်းများနေခါမှာတော့လုံးလုံးကွဲသွားတယ
်။ဟုတ်ကဲ့ကိုသားညုံအထူးကျေးဇူးတင်ပါတယ်ရှင့်။
ဒါကတော့မြန်မာနိုင်ငံကိုရောက်ရှိသွားတဲ့ကိုသားညုံကိုမယေးတနာကျော်ကဆက်သွယ်မေးမြန်းခဲ့တာပါရှင်။ဒီကိုရိုနာဗိုင်းရပ်စ်ပိုးစတင်ပြန့်နှံ့ခဲ့တဲ့တရုတ်နဲ့အိန္ဒိယနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာတော့ COVID-19 ကူးစက်ခံရမှုတဦးတယောက်မှမရှိသေးတယ်လို့ဒီကနေ့အထိလဲစောင့်ကြည့်လူနာက9ဦးအထိပဲရှိပါတယ်လို့ကျန်းမာရေးဝန်ကြီးဌာနကဒီကနေ့မတ်လ14ရက်နေ့ည8နာရီမှာနောက်ဆုံးသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့လို့မြန်မာနိုင်ငံမှာတော့ထိတ်လန့်မှုတွေနဲ့စိုးရိမ်ကြီးဒီပစ္စည်းဥစ္စာတွေကိုအလူအယက်စုဆောင်းနေမှုအပေါ်မှာပြည်သူတွေအစိုးရိမ်ကြီးကြဖို့ကိုလည်းမြန်မာနိုင်ငံဆန်သအတင်းကျုပ်ကသတိပေးပါတယ်အသေးစိတ်ကိုဆက်ပြီးပြောပြပေးပါမယ်ရှင
်ကမ္ဘာကပ်ရောဂါအဖြစ်နဲ့သတ်မှတ်လိုက်တဲ့ဒီ COVID-19 ကိုရိုနာဗိုင်းရပ်စ်ကြောင့်ဒီသတင်းပတ်အထူးဆိုရင်ကမ္ဘာတဝန်းသေဆုံးသူပေါင်းက9300ကျော်နဲ့ကမ္ဘာတဝန်းနိုင်ငံအသီးသီးမှာကူးစက်ပြန့်ပွားသူပေါင်းက300,000ဝန်းကျင်အထိကိုရှိသွားပြီဖြစ်ပါတယ်တရုတ်နဲ့အိန္ဒိယမြန်မာနိုင်ငံမှာတော့ COVID-19 ကူးစက်ခံရမှုတဦးတယောက်မှမရှိသေးဘူးလို့တရားဝင်ထုတ်ပြန်ထားပြီးတရုတ်နဲ့နယ်နိမိတ်ချင်းမှာထိစပ်နေတဲ့မြန်မာနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာကိုအများပြည်သူကစိုးရိမ်နေပြီးသတင်းမားတွေကောလာဟလတွေလည်းထွက်နေကြကြောင်းပို့ပြီးတော့ထိတ်လန့်နေကြတာပါဒါကြောင့်စံပါဝေအခြေခံစားနပ်ရိတ်ခါတွေကိုမြန်မာပြည်သူတွေစိုးရိမ်တကြီးဝယ်ယူစုဆောင်းနေကြတာနဲ့ပတ်သက်ပြီးအစိုးရနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေဘက်ကအစိုးရမကြည့်ကြဘူးလူတို့ကိုပန်ချနေပါတယ်မြန်မာနိုင်ငံဆန်သဘာအတင်းကျုပ်ရဲ့ဗဟိုလုံးမှုဆောင်တူဖြစ်တဲ့ဒေါက်တာဆိုးထွန်းက
လက်ရှိကျွန်တော်တို့လူတွေဆိုးရိမ်နေလို့ပေါ့ကျွန်တော်တို့တိုင်းကတော့စားနပ်ရိတ်ခါတက်ဖို့တော့သိနေရှိပေါ့နော်အဲဒါကျွန်တော်တို့ကခုပြည်ကပြည်ထောင်စုကဒီနေရာထွက်ဖို့မရှိခက်တာလေဟောစံနဲ့ပတ်သက်ရင်ကျွန်တော်နှစ်စဉ်နဲ့တိုင်းတိုင်းနှစ်ပန်းကျော်တုံးတန်းပြီးတော့ဒီတော့ဆိုးဖို့နေရာရှိရတယ်ဟောဒီပို့စီမှာပူစံလေးပိုင်းမှာရှိပါတယ်ဟိုကျွန်တော်ဆန်သဘာနဲ့ပတ်သက်ရင်တော့ဆိုးရိမ်မှုကရမရှိဘူးလို့ပြောကြတာပေါ့နော်
ကြဒါမဲ့လူတွေကလည်းဘာပဲပြောပြောတခုခုဆိုလို့ရှိရင်အဲ့လိုမျိုးဒီစိုးရင်တကြီးနဲ့စံစုတာစီစုတာအဲ့လိုမျိုးတွေလည်းရှိတဲ့ခါကျတော့ဒီလိုမျိုးအချိန်မှာဒီလိုဈေးကစားတာတို့ဘာလို့မဖြစ်နိုင်အောင်လို့ဒီအစိုးရဘက်နဲ့ဆရာတို့ဒီတာဝန်ရှိတဲ့သူတွေပေါ့နော်ဒီအကုန်သိမ်းများအဖွဲ့ဘက်ကရောဘာတွေများစောင့်ရက်တာရှိပါလဲရှင
်။ဒီဝါရေးနဲ့ဒီတိုင်းရောင်းဝင်ခဏနဲ့တော့ဟိုပြည်သူပြည်သူတော်ကိုရှိတယ်ပေါ့နော်။ဒီလိုစံသေးကတော့တက်ဆရာတော့မရှိပါဘူးဒါဟိုကျွန်တော်တို့ဒီကတော့ဒီစံသက်တွေလုပ်ငန်းရှင်တွေတဲ့မှာလည်းစံလုံးဟောက်ရှိတယ်ပေါ့နော်။ဒါဆိုစံရေးတက်မယ်လို့ပြောရင်ကျွန်တော်တို့အနေနဲ့ကစံရေးမတက်အောင်တော့ဒုက္ခကြီးရောင်းချသွားပေါ်လို့ရှိပါတယ်
ခုလက်ရှိမှာတော့ဒီ COVID-19 ရဲ့ဒီကရက်ကအာရှနိုင်ငံတွေရောဒီကမ္ဘာတဝန်းမှာရောပေါ့နော်ဒီအများကြီးထိခိုက်မှုတွေဖြစ်တဲ့အထူးသဖြင့်ဒီကုန်သွယ်စီးပွားကိစ္စတွေမှာဒီလိုဈေးနှုန်းအတက်ကျတွေကတော်တော်လေးဖြစ်တာတွေနောက်စတော့ဆရာဈေးတွေလည်းကျတာတွေလည်းရှိတော့လက်ရှိမြန်မာနိုင်ငံမှာရောဆရာတို့လိုမျိုးဒီလိုလုပ်ငန်းရှင်တွေနဲ့ဘယ်လိုများဟိုထိခိုက်မှုတက်ရောက်မှုရှိပါလဲဆရာ
တော့လည်းတော့ဒါလည်းဆဲရောက်မှုဖြစ်နေရတော့ဆယ်ကျိုးလုပ်ငန်းပေါ့နော်ကျေလို့လုပ်ငန်းတွေချို့တော့ကျွန်တော်ဆက်အောင်ကြိုးပိတ်တဲ့အမျိုးတော့ရှိတော့เนาะအဲဒါကခီးသွားတဲ့လုပ်ငန်းတွေတော့ထိခိုက်မှုရှိနေတယ်တော့เนาะဒါနဲ့ပတ်သက်တော့လည်းပြီးခဲ့တဲ့ရက်မှာတော့အစိုးရအဖွဲ့အရတော့ဒါသူကိုဘောမီတရားဖွဲ့ပြီးတာတွေ့တယ်နောက်ဘန်တော့တော့ကိုဆော့ချပြီးတာလုပ်တယ်ပေါ့เนาะကျွန်တော်တို့ကပို့ပြီးရတော့လေကျွန်တော်ကပြည်နိုင်ငံနဲ့ဆက်ဆက်နေတယ်လို့ကျွန်တော်တို့ပြည်နိုင်ငံနဲ့ပုံမစည်းမရတဲ့ကြေညာတွေချို့တော့ရှိတယ်ဒီဟောကဒီတင်းစင်တဲ့အပိုင်းတော့လုပ်ကြတာပေါ့
လက်ရှိမြန်မာနိုင်ငံမှာတော့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအစိုးရနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်နေကြပါတယ်လို့အစိုးရကလူထုကိုအသိပေးနေပေမဲ့လို့အများပြည်သူလူထုအကြားမှာတော့စိုးရိမ်မှုတွေကမြင့်တက်နေဆဲဖြစ်ပါတယ်ရှင်
ဆက်ပြီးတော့ VOA မြန်မာပိုင်းရဲ့စနေညချမ်းအပတ်စဉ်ကဏ္ဍတွေကအထူးအတန်းအစည်းအဝေးကိုတင်ဆက်ပေးကြပါတယ်။တိုင်းရင်းဒေသတွေအပါအဝင်မြန်မာနိုင်ငံကဒေသဆုံးမှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကိုတင်ပြထားတဲ့ Frontier မြန်မာရဲ့ထူးအတန်းအစည်းအဝေးနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံလုံးမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hirundero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အစာနီပါ။ခြေရရှိပိုင်ခွင့်နဲ့ပတ်သက်ပြီးလိုအပ်ချက်တွေတိုးဝလာတာနဲ့အမျှစကိုင်းတိုင်းဒေသကြီးအလောင်းတော်ကတ်တဖအမျိုးသားဥယျာဉ်ကြီးမှာရှိတဲ့ဆင်းရဲတဲ့လယ်သမားတွေရဲ့ခြေနဲ့ပတ်သက်တဲ့အခက်အခဲတွေကိုဒီတစ်ပတ်မှာတင်ဆက်ပေးသွားမှာပါ။ကောက်ပဲသီးနှံထွန်းနှုံးကြခြင်းနဲ့မိုးခေါင်ခြင်းတွေကြောင့်လယ်သမားတချို့ကသစ်တောတွေထဲကကျွန်းသစ်တွေကိုခိုးယူခုတ်ဖြတ်တဲ့အတွက်ဖမ်းခံရပါတယ်
။မိုးခေါင်ရေရှားဆိုတော့ဒီအလုပ်တွေကတော့လုံးချင်လို့တော့မဟုတ်ပါဘူး။ကျွန်တော်လည်းပြည်နာဝန်စာလေးတွေဒါများများဆဆလည်းမရပါဘူး။တတောင်းနှစ်တောင်းလေးရတာလေးနဲ့တကယ်မိုးခေါင်ရေရှားကျွန်တော်တို့စီမဲ့ဒါတောင်းလူတွေလောက်ကင်စတော့ပြီးညတော့လေရေကအခက်ခဲရှိတဲ့ခါကျတော့မြေရှိမှလို့ရေမရှိတော့ခက်ခဲတော့တိနှံနေစိုက်ပြုတ်လို့မရပါဘူး။
တခုမှုကြောင့်တဖြစ်သူအဖမ်းခံရတဲ့ဒေသခံလယ်သမားဥဖိုးကြီးကသူ့ရဲ့ဖြစ်ပျက်ကိုပြောပြခဲ့တာပါဒီဆောင်မှအပြည့်စုံကိုမုံရွာကိစ္စမှသတင်းတောက်ဤမုံကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်တီကုံကျေးရွာဟာအလောင်းတော်ကတ္တပအမျိုးသားဥယျံတော်နဲ့အနီးဆုံးမှာတည်ရှိတဲ့ရွာတစ်ရွာဖြစ်ပါတယ်အဲ့ဒီမှာနေထိုင်ကြတဲ့ရွာသားတွေကတော့ကလပဲနှမ်းနဲ့စပားတွေကိုစိုက်ပျိုးကြပါတယ်အဲ့ဒီဒေသမှာမကြသေးခင်နှစ်အတွင်းကရာသီဥတုပြောင်းလဲမှုနဲ့အတူမိုးရွာသွန်းမှုနေတာကြောင့်စီးပွားရေးအတွက်ရုန်းကန်နေကြရပါတယ်။တီကုံရွာကတောင်သူဖြစ်သူဦးစော်မင်းကတော့ဒီနှစ်ရာသီချိန်မှာသူ့ရဲ့ကလေးပဲစိုက်ခင်းကအထွတ်နှုံးလျော့တာကြောင့်စိုက်စရိတ်လောက်သာရရှိခဲ့ပါတယ်။သူက
ညီရာရရင်တော့တောင်သူလုပ်ငန်းကတော့ဒီမှာပြောင်းကောင်းတာပေါ့။ညီရမယ်ဆိုတော့ရာသီမရွေးသူတို့ကိုင်းညင်းနေလဲထောင်စိုက်လို့ရတာပေါ့။မနစ်ကလည်းစပားကတိတ်အစမြူဒီနေ့လည်းမပြူးစပားကဟိုမိုးခေါင်လို့ပေါ့နော်အဲကလေးပဲဆိုကြတော့ခေါင်ကနဲ့ပါနဲ့အကုန်တွက်ကြည့်မှဆိုအရင်တောင်းမရတော့ဘူ
းရင်းမပင်မြို့နယ်အတွင်းမှာရှိတယ်တီးကုံကပိုင်စတဲ့ရွာတွေဟာစိုက်ပျိုးရေးအတွက်မိုးရေကိုသာအဓိကအားထားနေရတာဖြစ်ပါတယ်ရာသီဥတုပြောင်းလဲမှုကြောင့်မိုးခေါင်တာနဲ့အချိန်ကာမဟုတ်မိုးရွာတာတွေဖြစ်တဲ့အတွက်ဒေသတွေစိုက်ပျိုးရေးလုပ်ကင်ရတာတော်တော်အခက်တွေ့နေတယ်လို့ရွာကန်အချို့ကပြောပါတယ်ကပိုင်းအုတ်ချုပ်ရမှုဖြစ်သူဦးမိုးဝင်းကတော့စိုက်ပျိုးရေးအတွက်ရေရရှိဖို့ကဒေတာအတွင်းမှာအလွန်အရေးကြီးနေတယ်လို့ဆိုပါတယ်။အဲ့ဒီဒေတာအတွက်အဓိကလိုအပ်နေတာစိုက်ပျိုးရေးပါ။စိုက်ပျိုးရေးအတွက်ကြေးရွာလူလူတွေ့ဆုံပွဲတွေအသိပညာပေးပွဲတွေလာတိုင်းတောင်းဆိုပေမဲ့မရသေးပါဘူး
။ရေရရှိရေးအတွက်ဒီနေ့ရမယ်ဆိုပြီးကျွန်တော်တို့ပြင်ပြခဲ့မှုတဲ့။အဲ့ဒါကလည်းဒီနေ့ပါတယ်ဆိုပြီးအခုမပါပြန်ဘူး။ဒီနေ့ပါတော့မရဘူးပေါ့ဗျာ။
ကပိုင်တီကုံနှစ်ရွာပေါင်းအင်ချီ2000လောက်ရှိပြီးအများစုကတောင်သူလုပ်ငန်းသားလုပ်ကင်ကြတာဖြစ်ပါတယ်။အလောင်းတော်ကတ္တပတော်နဲ့အနီးဆုံးဖြစ်တဲ့အဲ့ဒီကပိုင်တီကုံကြီးရွာတို့ဟာအခြားသောအနီးဝန်းကျင်ကရွာတွေထက်ရေရရှိဖို့ပုံမခက်ခဲနေရပါတယ်။စိုက်ပျိုးရေးလုပ်ငန်းကသူတို့မိသားစုစားဝတ်နေရေးကိုမပြေလည်စေတဲ့အတွက်တစ်ဖက်မှာတရားမဝင်သစ်ခိုးထုတ်တာတွေလုပ်ကင်လာဖို့ပိုအလေးတားလာပါတယ်။သစ်ခိုးထုတ်တာကိုမလုပ်ချင်ပဲအေးအေးချမ်းချမ်းရှိလာတဲ့တောင်သူလုပ်ငန်းကိုသာလုပ်ကင်ချင်တာကြောင့်တစ်တော့နဲ့တခြား CSO အဖွဲ့တွေလာတိုင်းအလုပ်ကင်ဖန်တီးပေးဖို့စိုက်ပျိုးရေးရဖို့တောင်းဆိုကြတယ်လို့ပြောပါတယ်။ကပိုင်ရွာမှာတရားလွှတ်တော်ရှိနေဦးဝင်းနိုင်ဦးကတော့သစ်ခိုးထုတ်တာတွေရဲ့နောက်ဆက်တွဲစိုးကျိုးကိုဒေသခံတွေသာခံရမှာဖြစ်လို့အစိုးရအနေနဲ့စိုက်ပျိုးရေးလုပ်ငန်းဖြစ်ထွန်းအောင်တည်နှံစည်းကွက်ခိုင်မာအောင်လုပ်ပေးစီခြင်းတယ်လို့ပြောပြပါတယ်
။စိုက်ပျိုးရေးရမယ်ဆိုရင်တောင်သူတည်နှံပုံမှန်ရမယ်။နောက်ကစိုက်ပျိုးရေးရပြီတိနံစီရတော့ကောင်းပြီဒီတိနံတွေကဈေးမရှိရင်တော့တောင်းလူရောအဆင်ပြေပါဦးမလားတိနံရဲ့ဈေးနှုန်းလေးကလည်းတင်းတင်းလက်ပဲတော့ဈေးနှုန်းကိုတော့တိုင်းအဆူအနေနဲ့ဒါတော့လုတ်ပြီးတဲ့ပုံမှန်ဈေးလေးနဲ့ပေါ့တော့မရှုံးအောင်ပေါ့
သူရဲ့ဆုံးရှုံးမှုကိုပြန်ပြောပြတာကတော့ကပိုင်ရွာကတောင်းသူတဦးဖြစ်တဲ့ဦးဖိုးကြီးပါသူရဲ့သားဖြစ်သူဟာတောထဲမှာတစ်သွားခုံရင်အဖမ်းခံရပါတယ်
တင်း40လောက်ကုန်တော့ပါတယ်ဗျာအဲ့ဒါဒီအလောင်းတော်မဟုဘောလို့ခေါ်တာပဲအဲ့ဒါမဟုဘောမမိတော့အဲ့လိုကျွန်းတုံးအချော့ခလိမိလို့ခုပြောလို့လို့ပဲမို့ခုံရေရှာဆိုတော့ဒီအလုတ်တရတော့လှုပ်ချင်လို့တော့မဟုတ်ပါဘူးကျွန်တော်လည်းပြည်နာဝန်စာလေးတွေဒါများများဆဆလည်းမရပါဘူးတတောင်းနှစ်တောင်းလေးရတာလေးနဲ့တကယ်မို့ခုံရေရှာကျွန်တော်တို့စီမဲ့ဒါတောင်းလူတွေလောက်ကင်စတော့ပြီးညတော့လေရေကအခက်ခဲရှိတဲ့ခါကျတော့မြေရှိမှလို့ရေမရှိတော့ခက်ခဲတော့တိနှံနေစိုက်ပြုတ်လို့မရပါဘူးတကယ်တောင်းလူလည်းဓမ္မတွေရေရှိလို့မြေရှိလို့ရေရှိလို့ရှိရင်ကျွန်တော်တို့ကစိုက်ပြုတ်လို့ရှိရင်ဒီတစ်တွေကိုမခုတ်ပါဘူးကျွန်တော်တို့ကဒါနိုင်ငံတော်ကကွင့်ပိုင်နေပါပဲကျွန်တော်တို့ဟာဒီလည်းမဟုတ်ပါဘူ
းတစ်ခိုးထုတ်ရမှာမိတဲ့သူတွေဟာထောင်နှံဖြစ်စေထောင်နှံနဲ့ငွေတန်းနှစ်ရက်လုံးဖြစ်စေချမှတ်ခံရတာဖြစ်ပါတယ်အဖမ်းခံရသူအများစုကတော့ထောင်နှံ6လချမှတ်ခံရပါတယ်ကျေးရွာအတွင်းမှာတစ်ခိုးထုတ်တာကြေပြန့်လာတာနဲ့အမျှတစ်ခိုးခုတ်မှုကြောင့်အဖမ်းခံရသူတွေကရွာလူဦးရေရဲ့တဝက်နီးပါးလောက်ရှိလာတယ်လို့ကပိုင်ရွာသားတွေကဆိုပါတယ်။စိုက်ပျိုးရေးအတွက်ရွေးရင်းတူဖို့မယ်ဆိုသိန်း10ကဏန်းလောက်ကုန်ကြနိုင်တာကြောင့်တောင်သူတွေဟာသူတို့ရဲ့ငွေအားနဲ့လည်းမတူးနိုင်ဘူးလို့ဆိုပါတယ်။တီကုံဥက္ကရာဦးဇော်မင်းက
ရေးရတော့ရှိမှာမို့ပေးအနေနဲ့မတူးနိုင်တာငွေချင်းမတက်နိုင်လို့မတူးနိုင်တာဆေးပါညာလောက်ဖို့ပါညာတော့တင်ပြတာမတင်ပြပြီသူတို့ကိုယ်ဆိုင်ကြည့်တာတော့ဘာများတော့မလုပ်ဘူးပေါ့သူတို့လုပ်ချင်ဖြစ်တဲ့ကြောင့်ဝါတာတင်းတော့တင်းပြတယ်လေ
တောင်သူတွေကတိုင်းဆိုးရအဖွဲတွေထံဘလို့တင်ပြတောင်းဆိုရမယ်ဆိုတာမသိကြပါဘူးဒါပေမဲ့သက်ဆိုင်ရာတာဝန်ရှိသူတွေကအလောင်းတော်ကတ္တပတော်ကြီးကိုထိမ့်သိမ်းဆောက်ရှောက်ဖို့တင်းမခုတ်ဖို့ဟောပြောဝဲတွေလာလို့တိုင်းတော့တောင်သူတွေကသူတို့လိုအပ်ချက်ကိုတောင်းဆိုကြပါတယ်ဒေသအုပ်ချုပ်ရေးမှုတွေပြောပြတာကသူတို့မြို့နယ်အစည်းအဝေးတွေမှာလွှတ်တော်ကိုယ်စားလှယ်ကိုရောမြို့နယ်အဆင့်အုပ်ချုပ်ရေးပိုင်းကိုပါနှုတ်နဲ့တင်ပြခဲ့တာရှိတယ်လို့ပြောပါတယ်။ဒါပေမဲ့ရင်းမပင်မြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်အောင်မေကြီးကတော့ဒီပြဿနာတွေကိုမသိရှိဘူးလို့ဆိုပါတယ်
။ကျွန်တော်တို့နယ်သွားလဲဒီစိုက်ပျိုးရေးအတွက်ဘာမှမတင်ပြဘူးပါ။ကျွန်တော်ညမက်ဆန်နာနယ်ကပိုင်းပြီးကောင်းလောက်ခဏခဏသွားတာမရှိဘူး။အဲ့ဒီကိစ္စကပြောဘူး
2018ခုနှစ်ကတော့မြစ်ချောင်းနဲ့ရင်းမြစ်ဌာနကရင်းမပင်မြို့နယ်အတွက်ရေရင်းခွဲတန်း800ရာထားပေးဖို့တောင်းဆိုတာကြောင့်တင့်တော်တဲ့ရွာတွေကိုကွင်းဆင်းပြီးရာထားပေးခဲ့ဘူးတယ်လို့သူမကဆက်ပြောပါတယ်
။တွန်းပေါင်းကရင်းမပင်မြို့နယ်အတွက်တွန်းပေါင်းခွဲတန်းအနေနဲ့800ရာထားပါဆိုလို့800ရာထားပေးလိုက်တာပဲ။ဘယ်နောက်ဘယ်နဲ့တွန်းကြလဲဆိုတာကိုတော့ကျွန်တော်တို့ဒီအကြောင်းပြန်တာမရှိသေးဘူးရေရင်းမြစ်ကအဲ့ဒါလည်းပေ150ဟောကျော်လို့ရှိရင်တောင်သူကကြခံမှာပီ150အထိပဲသူတို့ရေရင်းမြစ်ကတူးပေးမှာပါအဲ့ဒါလည်းအဲ့ဒီဟာလည်းကျမတို့ဟိုကပိုင်စည်းကုန်းလိုနေရာမျိုးကဘယ်လိုမှမရနိုင်တဲ့ကိစ္စပါပဲ
ကဏီမျိုးနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းနိုင်ကတော့ဒေသခံတွေအနေနဲ့အခြားသီးနှံကိုရွေးချယ်စိုက်ပျိုးသင့်တယ်လို့အကြံပြုပါတယ
်ဟိုဒီကြအစဉ်ပြေနိုင်တဲ့သီးနှံမျိုးစိုက်ပျိုးဒီတော့အစင်ဒီကောင်းပြနေမှာဥမာကျွန်တော်တို့တောင်မော်ဒေတာလေးဆိုရင်ချင်းပြည်နယ်မှာစိုက်ရတဲ့ဝါဟုလို့ပုံစံပြောအရာမျိုးတွေပြောင်းလဲစိုက်ပြုနိုင်ရင်တော့ပိုးစီပြင်းတယ်အဲ့ဒါလေးတွေလုံနိုင်မလားတော့နည်းနည်းလေးဒီစမ်းသက်စိုက်ပြုလို့ရမယ့်အနေအထားလေးရှိမလားတော့နည်းနည်းတော့ပြုစားကြည့်နေပါတယ
်တောင်သူတွေကတော့သူတို့တွေရဲ့အခက်အခဲကိုတက်နိုင်သလောက်တင်ပြနေပြီမဲ့ဘာမှဖြစ်မလာတာကိုစိတ်ပြတ်စပြုလာပါပြီစိုက်ပျိုးရေခက်ခဲကတစ်နှစ်ထက်တစ်နှစ်ဆိုးလာတာကြောင့်ဒါတွေကိုတိုင်းဆိုးရအနေနဲ့အမြန်ဆုံးဖြေရှင်းပေးဖို့မျှော်လင့်နေကြပါတယ်စကိုင်းတိုင်းစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝင်ကြီးဥက္ကံစာမုံကတော့
အဲ့ဘက်ကတော့ဘာမှမပြောဘာပလန်မှမရှိသေးဘူ
းလက်ရှိအချိန်မှာတော့ဒေသခံတွေဟာရာသီဥတုပြန်လည်ကောင်းမွန်လာဖို့နဲ့စိုက်ပျိုးရေးရဖို့အတွက်စောင့်ဆိုင်နေရအောင်မေတာဖြစ်ပါတော့တယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနောက်ဆက်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မွန်ရကီဆက်မှသတင်းတောက်အီအီမွန်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်တို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
်ဒါကတော့ Frontier Media ကနေတင်ဆက်ပေးခဲ့တဲ့တို့အတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 1-32-232-999 လေးကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bami@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒိုင်းလေးလိုက်အစီအစဉ်လွှင့်ထုတ်ပေးဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင်2020ပြည့်နှစ်မတ်လ14ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒီဒုတိယပိုင်းနာရီဝက်မှာတော့လှိုင်းဒိုမီတာ19 kHz 15653ည၊လှိုင်းဒိုမီတာ25 kHz 11803ည၊လှိုင်းဒိုမီတာ32 kHz 933နဲ့လှိုင်းလက်မီတာ190 kHz 1509တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုကျော်ကျော်သိန်းနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။ကျွန်တော်တို့ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကိုဘုဒ္ဓဟူးနေ့ညနေဘက်မှာကျွန်တော်တို့စပြီးတော့ကြီးညာပါတယ်။အဲ့ဒီအကြောင်းအရာကဘာလဲဆိုတော့ကိုရိုနာဗိုင်းရပ်စ်ပါ။ကိုရိုနာဗိုင်းရပ်စ်ကအခုကမ္ဘာတဝန်းနိုင်ငံတိုင်းလူလူပေါ့လေ။ကံကောင်းထောက်မစွာမြန်မာပြည်ကကုသတိမပါသေးပါဘူး။တခြားနိုင်ငံတိုင်းလူလူမှာကျွန်တော်တို့အိန္ဒိယချင်းနိုင်ငံတွေအပါအဝင်နိုင်ငံတိုင်းလူလူမှာကူးဆက်ပြန့်ပွားပြီးတော့အရေးအတွက်ကလည်းပဲတနေ့ပြီးတနေ့တိုးလာနေပါလေ။ဒီကနေ့ညနောက်ဆုံးသတင်းအရာဆိုရင်တရုတ်မှာတိုးလာကူးကရာတွေကရော့သွားတယ်ဒါပေမဲ့ဥရောပမှာကတိုးလာတယ်အဲ့တော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောတယ်ဒီဗိုင်းရပ်စ်ကတရုတ်ကနေပြီးတော့ဥရောပဘက်ကိုရွှေ့သွားပြီတဲ့အဲ့လိုအခြေအနေမျိုးတော့မှရှိပါတယ်ဆိုတော့မာဒီမှာတော့ကျွန်တော်ခုနပြောသလိုကံကောင်းထောက်မှဆိုအခုချိန်ထိရောဂါပိုးကူးဆက်တဲ့လူမတွေ့သေးပါဘူးဆိုတော့ကမကြခင်မှာပဲဒါပေမဲ့ဒီမှာတစ်နှစ်တစ်ခါချင်းချင်းတဲတဲလူအမြောက်အများပါဝင်ပြီးတော့ကျင်းပကြတဲ့တကြံရေကစားပွဲတော်ကလည်းလာတော့မှာပါကျွန်တော်ခုနပြောသလိုပဲကျွန်တော်ဒီအစည်းအဝေးကိုဆွေးနွေးဖို့အတွက်ဗုဒ္ဓဦးနေ့ညနေပိုင်းမှာကျွန်တော်တို့စပြီးတော့အတန်ထုတ်လွှင့်ကြေညာပါတယ်အသိပေးပါတယ်ဆိုတော့ဂျာတာပဒေးနေ့မှာတော့ဒီအစိုးရကနေပြီးတော့လှုပ်ဆောင်ချက်အသီးသီးလှုပ်လာတာတွေ့ရပါတယ်ဆိုတော့ထားပါတော့လေသူတို့အစည်းအဝေးတွေလုပ်တယ်ပါတယ်ကျွန်တော်တို့တော်တော်ရှင်တွေလည်းဒီသတင်းတွေကိုသိပြီးသားပါဒီတဲမှာကျွန်တော်မနေ့ကတော့ဒီသမရယုံကနေပြီးတော့ပြည်သူပန်ကြားချက်ဆိုပြီးတော့ထုတ်တဲ့ဟာကကျွန်တော်တို့ဆွေးနွေးမယ်ကြောင်းနဲ့တိုက်ရိုက်သက်ဆိုင်နေပါတယ်ကျွန်တော်တို့ကဒီလိုအခြေအနေမျိုးမှာကြံပွဲတော်ကိုပုံမှန်တိုင်းဆက်လုပ်တင်သလားဘယ်လိုလုပ်တင်တယ်လဲဒါမှမဟုတ်လုံးဘာမှမလုပ်ခင်းနဲ့ဖျက်လိုက်တင်သလားဒါကိုဆွေးနွေးကြဖို့တင်ထားတာပါမနေ့ကသမရယုံကပြည်သူကိုပြန်ပန်ကြားထားတာကတော့ဒီကိုရိုနာဗိုင်းရပ်စ်အန်ဒရီကြောင့်လူစုလူဝေးဒီနေရာမှာလူစုလူဝေးဆိုတဲ့စကားလုံးကိုတစ်ချက်မှတ်ထားပေးပါလူစုလူဝေးနဲ့ကျင်းပတဲ့အခမ်းအနားတွေပွဲလမ်းသဘင်တွေအဲ့မှာဂွင်းစာဂွင်းပိတ်နဲ့မြမရိုးရကြံပွဲတော်အတွက်မန်ဒတ်ဆောက်လုပ်ပြီးကျင်းပခြင်းအပအဝင်ဒါအရေးကြီးပါတယ်မန်ဒတ်ဆောက်လုပ်ပြီးကျင်းပခြင်းအပအဝင်မပြုတ်လောက်ကြရန်ဖြစ်ပါတယ်ဒီလိုမလုပ်ဖို့ဘယ်နေ့ထိလဲဆိုတော့အဲ့ဒီမတ်လ13ရက်နေ့ကနေပြီးတော့ဧပြီလ30ရက်နေ့ထိအဲ့လိုမလုပ်ဖို့သူကပြည်သူကိုပန်ကြားတာပါအမိန့်ထုတ်တာမဟုတ်ပါဘူးပြည်သူတွေနဲ့လိုက်နာလို့ရတယ်မလိုက်နာပဲနေလို့ရတယ်ဆိုတော့ကတကြံပွဲတော့ဒါတော့ရှင်းသွားတာပေါ့လေမန်ဒတ်ဆောက်လို့ပြီးတော့ကျင်းပတာအပါဝင်ပြုတ်လောက်ကြဘူးဆိုတော့မန်ဒတ်ကြီးတယ်မလုပ်ပါဘူးကျွန်တော်တို့သတင်းတောက်ကမေးပါတယ်သက်ဆိုင်ရာတာဝန်ရှိသူကိုဒီရန်ကုန်နဲ့မန္တလေးမှာလုပ်နေကြဒီမြို့တော်ဝင်မန်ဒတ်တွေကအကြီးဆုံးမှာဒီမန်ဒတ်တွေကိုဆိုတော့မလုပ်တော့ဘူးလို့ပြောပါတယ်ဒီကနေ့သတင်းတွေမှာကျွန်တော်တွေ့ပါတယ်မန်လေးမြို့တော်ဝင်မန်ဒတ်ကိုဖျက်နေပြီလို့သိပါတယ်ဆိုတော့ဒီအချိန်ဒီပေါ်မှာကျွန်တော်တို့ဆွေးနွေးကြရအောင်ပါပြန်နေစနေပြီးဖေးကြတာသူနူးမှာတူကတော့ကျွန်တော်တို့ VOE ရဲ့ဒီလူမှုကျန်းမာရေးကဏ္ဍမှာပင်နိုင်တင်ဆက်ပေးနေတဲ့ဒေါက်တာတန်းစောဖြစ်ပါတယ်ဒေါက်တာတန်းစောမင်္ဂလာပါကျေးဇူးတင်ပါတယ်နောက်တူကတော့ကျွန်တော်တို့စာနာစင်းဆရာတူဖြစ်သူစိုင်းထွန်းအောင်လင်းဖြစ်ပါတယ်ကိုစိုင်းထွန်းအောင်လင်းမင်္ဂလာပါကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ပြန်နေစနေသူနူးကဘာတွေမြင်တာတွေ့ထားတယ်ဆိုတာအရင်ဆုံးနားထောင်ကြည့်အောင်ပါဆိုတော့ဒေါက်တာတန်းစောအခုဒေါက်တာတန်းစောကလူမှုကျန်းမာရေးကဏ္ဍပင်နိုင်လုပ်နေတယ်ဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့လည်းပဲဒေါက်တာတန်းစောအစီအစဉ်လေးလှုပ်ထားတာကျွန်တော်တို့သိတယ်ဆိုတော့ကျွန်တော်ပထမဦးဆုံးဒေါက်တာတန်းစောစီကသိချင်တာကလူဒုသည်ဒီ virus android ကိုဘယ်လောက်အထိထဲထဲဝင်သိထားတယ်လို့ကျွန်တော်တို့ပြောလို့ရတယ်လေဒေါက်တာတန်းစော
အခုကတော့ online မှာလည်းအကုန်လုံးอ่ะပေါ့နော်ဟိုပညာပေးတာတွေလုပ်နေကြတယ် online ကနေပြီးတော့လုပ်နေကြတယ်ပေါ့နော်ကျန်းမာရေးဝန်ကြီးဌာနကလည်းလုပ်တယ်ဒီဆောင်ဝင်အသင်းတွေကလည်းလုပ်နေဆိုတော့လူမျိုးကတော့တိတော့တိနေတယ်ဗျာဟိုစာတွေးပေါ့နော်စာတွေးတော့တိတော့တိနေတယ်လို့ကျွန်တော်တို့ယူဆလို့ရပါတယ်ဟိုလိုက်နာတောင်ရက်တဲ့အပိုင်းမှာကြတော့ဟိုကျွန်တော်တို့မနေ့ကအဲ့ဒီဟိုကောလာဟာလာတစ်ခုပေါ့နော်ကောလာဟာလာတစ်ခုဒီရန်ကုန်ဒီလိုဆေးရုံကြီးမှာကျွန်တော်တို့ဟိုကိုရိုနာဗိုင်းရပ်စ်ရှိတယ်ဆိုပြီးတော့ကောလာဟာလာတခုထွက်လာတဲ့ထွက်လာပြီးတဲ့နောက်မှာဆိုရှင်ကျွန်တော်တို့ဟိုပန်းနစ်ဘိုင်းလို့ခေါ်တဲ့ပေါ့နော်ဟိုအများကြီးစုပြုံပြီးတော့ဝယ်တာမျိုးမဖြစ်ပြီးမဲ့ပေါ့ဟိုတာမတ်ထက်ပို့ပြီးတော့ဒီဈေးတွေမှာပစ္စည်းတွေစုဆောင်ပြီးတော့ဝယ်တာမျိုးတွေဟိုရှိတယ်ဆိုတော့လေသူတို့မှလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဝဟုတုတာတွေရှိပြီးတော့ဟိုကြောက်ရွံ့ကျွန်တော်အနေနဲ့ယူဆပါတယ်
ဟုတ်ကဲ့ကြောက်ရွံ့ဒီကြောက်ရွံ့တာတော့ကြောက်တာတော့ကြောက်ကြမယ်ပေါ့လေဒါပေမဲ့လူတွေကဒီနေတဲ့သူကသွားလာနေထိုင်ပြုမှုလှုပ်ရှားတာပေါ့အစိုးရကလည်းပဲတရားဝင်ဟလာကြောင်းတို့ကျွန်တော်တို့ရုပ်ရှင်ရုံတို့သဘောကဟလာပြဇာတ်ကတဲ့နေရာတို့ဆိုပါတော့လူစုလူဝေးတွေသူကပွဲတွေခံတာတွေမလုပ်ဘူးဆိုတော့လေမနေရမှအမိန်ရထုတ်တာ ਉਹ ဟိုအကျေပန်ချချက်ကထုတ်တာ ਉਹ ဆိုတော့လူတွေကရောသူတို့ရဲ့နေတတူကသွာလာနေထိုင်ပြုမှုလှုပ်ရှားတာတွေမှာကန့်လိုက်တာမျိုးပေါ့။အော်မလိုရတော့ငါတို့မသွားဘူး။ဒီလူစုလူဝေးနေရာတော့မသွားဘူး။ဟိုဈေးကိုတနေ့နှစ်ခေါက်သွားရကံဒီတစ်ခေါက်ပဲသွားမယ်။စသဖြင့်အဲ့လိုမျိုးသူတို့နေတတူကပြုမှုနေထိုင်လှုပ်ဆောင်တာတွေမှာကောအပြောင်းလဲရှိသလားတော်တန်းဆို။
အဲ့လိုမျိုးကတော့သွားနေတာတော့တာမန်ပါပဲ။တိတ်ပြီးတော့ဟိုပြောင်းလဲမှုတော့ကျွန်တော်အနေနဲ့တော့မမြင်ဘူးပေါ့နော်။ဒီလိုပဲအကုန်လုံးကတော့ပုံမှန်အတိုင်းလှုပ်ရှားနေတယ်။စိတ်ထဲမှာတော့တည်နေတယ်၊ကြောက်ရမယ်ဆိုတော့တည်နေတယ်ပေါ့နော်။ဒါပေမဲ့ကတော့ရုတ်တရက်ကြီးကိုယ့်ရဲ့လုပ်ငန်းဆောင်တာတွေအကုန်လုံးရက်ပြီးတော့ပေါ့နော်။ဟိုအိမ်ထဲမှာပဲပုံလိုက်တော့မယ်ဆိုတဲ့အနေအထားမျိုးတော့ကျွန်တော်အနေနဲ့ဟိုကျွန်တော်ပတ်ဝန်းကျင်မှာတော့ပေါ့နော်။ကျွန်တော်တည်တဲ့လောက်ကတော့မတည်နိုင်ဘူးခင်ဗျာ
။ဟုတ်ဆိုတော့ပြောရရင်တော့ဒီ virus ကိစ္စမဖြစ်ခင်ကလိုပဲနေမြဲတိုင်းနေစားမြဲတိုင်းစားသွားမြဲတိုင်းအသွာပျော်မြဲတိုင်းပျော်ဆိုတဲ့အခြေအနေပေါ့ဟုတ်လားတော်တော်သား
ဆိုအဲအဲ့လိုပဲပြောရမှာပေါ့ပုံပြီးတော့တိုးတက်လာတဲ့ဟာတခုကတော့ဟိုကျွန်တော်တို့မနီးကဆိုလဲကျွန်တော်တို့ကိုယ်တိုင်လည်းဟိုအပြင်မှာသွားပြီးတော့လူလာလေးတွေဝယ်ကြတယ်ပေါ့နော်ဒီလိုအပြင်ချောက်သွားကြည့်တယ်အခြေအနေမှာဆိုရင်သူတို့ကဒီနှာခေါင်းစည်းလေးတွေတက်တာတဲ့လူတွေတော့နည်းနည်းတွေ့လာတယ်ဗျာဟိုလေးပုံတော့ဟိုအချို့ချပြီးခံမှန်းကြည့်ဆိုရင်တော့၄ဘုံတဘုံကနေ၃ဘုံတဘုံလောက်ပေါ့နော်အဲ့လိုမျိုးလေးတော့တွေ့တယ
်ဒ
ါတော့ဟူ City Mall sorry shopping mall တွေလိုမျိုးပေါ့ဒီလိုမျိုး shopping mall တွေလိုမျိုးဒီလိုမျိုးပတ်စံနေပါတွေတုံးပြီးတော့ဟိုလုပ်တဲ့နေရာမျိုးတွေပေါ့ငွေတုံးပြုပြီးတော့ဓာတ်ရဲနေရာမျိုးတွေမှာတွေ့တယ်ပေါ့ဒါပေမဲ့ဒီလမ်းမှာတွားနေတဲ့ဒီဟိုပေါ့နော်ဒီတာမန်ပြည်သူလူထုပေါ့ဟိုလမ်းမှာတွားနေတဲ့တွားလာနေတဲ့လူတွေမှာတော့တက်စင်တာမျိုးတွေကတော့စိတ်တော့မတည်ရဘူးဗျ
ဒီဒီနှာခေါင်းစည်းနှာခေါင်းစည်းပါဇက်ကပေါ့လေဒါလည်းပဲတကယ်ကြွန့်ကျင်တဲ့လူတွေပြောကြတာကတော့ကိုကနေကောင်းနေတယ်ဆိုရင်ဒီနှာခေါင်းစည်းပါဇက်ကကအလကားပဲတဲ့ဘာမှအသုံးဝင်ဘူးတဲ့သူကနှာခေါင်းစည်းပါဇက်ကအတက်တင့်ဆုံးလူတွေကမကြမ်းပါဘူးဆိုတဲ့လူတွေကိုယ်တိုင်ကနေမကောင်းဘူးဆိုတဲ့လူတွေဥမာချောင်းဆိုးနေတဲ့လူတွေငကူကလေးကယောဂကံရှိသူတွေကပို့ပြီးတော့တက်တင့်တယ်ပေါ့နော်ကွာကျမ်းမာနေတယ်ဆိုရင်ကောင်းတယ်ဆိုတော့နှာခေါင်းစည်းတက်လေးပဲအလကားဆိုတာမျိုးကျွန်တော်ကြွန့်ကျင်သူတွေပြောတာလေဟိုကျွန်တော်ကြားဘူးတွေ့ဘူးပါတယ်ဆိုတော့ကိုဆိုင်တော်အောင်လွင်ရောကိုဆိုင်တော်အောင်လွင်အခုတကြံကိစ္စတကြံကအစိုးရကဒီမန်ဒတ်ကြီးတွေစောက်လုပ်ပြီးတော့ကျင်းပတာတော့မလုပ်ဖို့ဆိုပြီးတော့သူကပန်ကြားထားတယ်ဆိုတော့ကိုဆိုင်တော်အောင်လွင်မန်ဒတ်တွေကိစ္စဘာများကြားတယ်လဲဘယ်မန်ဒတ်တွေမလုပ်တော့ကျွန်တော်မနေ့ကတော့အစိုးရကြီးညာချက်ထွက်လာပြီးတော့ public ကကုမ္ပဏီကြီးတစ်ခုကသူမန်ဒတ်လုံးမဲ့အစီအစဉ်ကိုဖျက်လိုက်တယ်ဆိုပြီးတော့ပြောတာကျွန်တော်သတင်းတွေ့လိုက်တယ်ကျွန်တော်ညင်ညာချက်ထုတ်တာဆိုတော့ကိုဆိုင်တော့လည်းမန်ဒတ်ကြီးကြီးစောင့်နေတာဘလို့အခြေအနေရှိလဲဖျက်တာရောဘလို့အခြေအနေရှိလဲ
အဲဒါတော့ပြောရမယ်ဆိုဒီမန်ဒတ်ကိစ္စပြောရမယ်ဆိုဒီအစိုးရညင်ညာချက်တွေထွက်လာပြီးမှလားဒီလိုပြင်ညတာပေါ့ဒီညင်ညာချက်မထွက်ခင်ဒီကိစ္စတပတ်လောက်နေတယ်ဟိုကိုရိုနာဗိုင်းရပ်စ်ဘာပဲဖြစ်နေဟိုတကြဘွဲရညင်ပါပြီးမှဟိုဒီတော့ဗိုင်းရပ်စ်ကညင်ပါပြီးမှမရှိသေးတဲ့အတွက်လုံမယ်ဒီကဟာမျိုးတွေရောဖျားပွဲတဲ့ပတ်သက်တဲ့ဥမာရှေ့ဆက်တော်လို့ဘုရားပွဲလို့ဟာမျိုးတွေရောသူတချို့ဟာတွေကြတော့ဥမာကန်ဖရိုက်တွေပါတွေပေးပြီးသားလို့ဟာမျိုးပေါ့ဥမာကျွန်တော်ခုနပြောတဲ့ဘုရားပွဲတို့ဘာလို့ဟာမျိုးတွေတိုင်းဝန်ကြီးချုပ်တို့ဘာလို့ဆက်လုပ်မဲ့သဘောမျိုးတော့မြင်ရတယ်ဒါပေမဲ့ဘူဆွေးရလက်တော်ဥမာကျင်ညာချက်တွေပါတွေထုတ်လာပြီးဒီပန်ကြားချက်တွေပါတွေထွက်လာပြီးနောက်ပိုင်းမှလာဒီဟာတွေကညင်သွားတာဖြစ်တော့ဥမာသင်တာမြင်တာကတခုကတော့ဟိုမန်းလေးပါဆိုရင်ဒါသူတို့ပြောတော့ဝင်မန်းတက်ပါတွေကိုပြန်ချက်တဲ့ဟာမျိုးတွေမြင်ရတာပေါ့နော်ဒါပေမဲ့တချို့ကလည်းဥမာဝဲတွေဘာလို့လို့ဟာမျိုးတွေကြတော့သူတို့လုံလက်သားဖြစ်ပြီးကန်ထရိုက်တွေကလည်းတစ်ဖက်ကျွေးနေပြီဆိုတော့သူတို့အဲ့လိုမျိုးအာဒါကျော်ကြီးပြန်မရနိုင်ဘူးလားငိုကလေးကဘာဖြစ်လို့လုံလဲဆိုတဲ့ဟာမျိုးတွေလည်းထွက်လာတာရှိတယ်
ဟုတ်ကျွန်တော်
တချို့ကလည်းတော်တော်များများ Facebook တွေပေါ်မှာတော့ဥမာတော်တော်ကြီးကဒီမန်ဒတ်လုံမဲ့ ကုမ္ပဏီတချို့ကတော့ဖြတ်တယ်ဆိုတာမျိုးတွေပြင်ညာလာတော့ကျွန်တော်တို့တွေ့ရတာ
ပေါ့ဟုတ်ကဲ့ဒီအစိုးရကပန်ကြားချက်မထွက်ခင်တုန်းကတည်းကတော့ကျွန်တော်ကမကွေးတကြံကိုဟိုဖြတ်တယ်ဆိုပြီးတော့အဲ့လိုမျိုးပြောတာတော့ကျွန်တော်တရင်ထဲမှာတွေ့တယ်ဒါလည်းပဲတာဝန်ရှိတဲ့လူတွေဘက်ကဟ
ို
ကျွန်တော်တို့ကိုယ်တိုင်မေးထားတာမဟုတ်တော့ကျွန်တော်ဒီကြတော့မပြောနိုင်ဘူးပေါ့လေဆိုတော့ဒီနေရာမှာကျွန်တော်စဉ်းစားမိတာကဒီဘ ਹੁ အစိုးရကတော့မနေ့ကမှပန်ကြားချက်ထုတ်တယ်ပေါ့ဗျာဒါပေမဲ့ဒီကိစ္စကတန်းဆိုင်ရာပြည်နယ်တိုင်းတွေမှာလည်းပဲလုံးမယ်ဆိုလုံးလို့ရတဲ့ကိစ္စပဲကျွန်တော်လုံးပိုင်ခွင့်လို့အာဏာလို့ဒါတွေကိုကျွန်တော်မပြောချင်ဘူးလုံးမယ်ဆိုလုံးလို့ရတဲ့ကိစ္စပဲဟုတ်တယ်မလားဆိုတော့ပြည်နယ်တိုင်းဝန်ကြီးချုပ်တွေကသူတို့သက်ဆိုင်ရာဒေသအသီးသီးမှာကိုတကယ်တကယ်ကလုံးမယ်ဆိုရင်လုံးလို့ရဥမာဟိုတကြံပွဲကိုလုံးမယ်မလုပ်ဘူးဟဲ့လားဘာမှမလုပ်ကြနဲ့လူတွေကိုပန်ကြမယ်အမိန့်ထုတ်မယ်လူမျိုးလုံးလို့ရတာပဲမလားကိုတိုင်းထုံးအောင်လေဟုတ်
အဲ့တော့မနက်လုံးလို့ရပါတယ်ဒီတိုင်းပြည်နယ်တွေမှာရှိတဲ့မြို့တော်ကိုဥမာပဲတိုင်းဒီနေ့ဒီကမြို့ကြီးတွေမှာရှိတဲ့မြို့တော်ဝန်ဒီသူတို့ရဲ့အဓိကတိုင်းနဲ့ပတ်သက်တဲ့အဓိကမန္တတူဥမာမန္လေးမြို့တော်ဝန်မန္တတဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့အဲ့ဒီဟာတွေကအဓိကကတော့ဒီဒီနယ်တိုင်းစစ်နေရာလောက်တာပဲဖြစ်ပါတယ
်ဆို
တော့ညဒီဘိုးအစင်းရဲ့ညချချက်တွေပါနေတဲ့လောက်တဲ့ဟာမျိုးမဟုတ်ပါဘူးတချို့ပွဲတွေတော့ငကိုကလေးကစင်နေကောင်းရင်ဖြတ်မယ်လို့သူပြီးမှရဲမီဒီယာတွေကိုပြောတာလည်းရှိတယ်တချို့ကတော့အဲ့လိုပေါ့အကန့်ဆိုင်တွေတိုင်းနဲ့သူတို့ပြေးပြီးသားလို့စကားပြောပြီးသားလို့ပုံစံမျိုးဖြစ်တော့ခါတခါကျမီဒီယာတွေမှာကြုံထွက်လာတာပေါ့နော
်။
အင်း။ကြာဆက်လုပ်နေတယ်ဘာလို့အဲ့ဒီဟာမျိုးတွေကဥမာထင်တာမြင်တာတော့ပထမတည်းပြည်ညာချက်တွေမထုတ်ခင်လည်းရန်ကုန်တကြံလိုဟာမျိုးပေါ့။အန္တတိပေးဆောက်မယ်တို့ဘာလို့ထွက်လာရင်မှဒီဘိုးဆိုးရဲပန်ကြားချက်ထွက်လာမှနေသွားတဲ့ဟာမျိုးတပိုးမျိုးတွေ့ရတဲ့ကိစ္စမျိုးတွေပဲဖြစ်ပါတယ်။အမှန်တော့ဥမာအားဖြင့်ကျွန်တော်ပြောမယ်တဲ့ time မှာတို့ရေလုံခဲ့တဲ့
ဟုတ်တယ်ထိုင်းဘက်ကအစိုးရတရင်တွေ့
တချို့ဒေသတွေကမရှင်းပါဘူးလေ
ဟုတ်တယ်ဟုတ်တယ်
ခရိုင်တွေတော်တော်များများသူကကြီးညာနေပြီ
ဟို
ဘောကိုယ့်အကူနည်းနည်းပါးပါးတက်တဲ့လူတော့ပဲရှင်းရှင်းနမ်းတတ်ပြီးမလုပ်တော့ဘူးဘာတွေမလုပ်တော့ဘူးပွဲတွေမလုပ်တော့ဘူးဆိုတာဒါမျိုးတွေပေါ့အဲ့ဒါတွေကဒေသတွေကအမိန်နဲ့ကိုယ့်ရဲ့ဟိုအမျိုးအမြင်နဲ့ဒေသတွေကအုပ်ချုပ်ရေးတွေဒီတိုင်းစစ်ပြည်နယ်ဆင့်နေတာဝန်ကြီးတွေရဲ့အမျိုးအမြင်တွေနဲ့လုပ်လို့ရတဲ့ကိစ္စတွေ
ဟုတ်တယ်ဟုတ်တယ်ကျွန်တော်
ဒေသမျိုးတွေအခုကပေါ်ကောင်းဆုံးဖြတ်နေရတယ
်ဟုတ်တယ်
ဟုတ်တယ်။ဒါတို့မြင်လာရတာဖြစ်ပါတယ်ဗျ
ာ။ဟုတ်ကဲ့ဟုတ်ကဲ့။ဘ ਹੁ အစိုးရကမလုပ်ဘူးဆိုရင်ဒီနေ့တိုင်းတွေကလည်းဟိုနေမြဲနေစားမြဲစားဟို business as usual ပေါ့လေပုံမှန်တိုင်းလုပ်ဟေ့ဆိုတော့နေမြဲဆိုတဲ့ပုံစံတိုင်းလုပ်နေကြတာပါပဲဆိုတော့မဆုမွေကျွန်တော်တို့စီကိုဒီ email ကနေပြီးတော့ဝင်းဘူကြီးဆိုတဲ့ gmail account ကနေပြီးတော့ email ပို့ပြီးတော့ဆွေးနွေးထားတာလေးတခုရှိပါတယ်ဆိုတော့မဆုမွေဖတ်ပြပါဦးဒါလေး
။အာသူရေးထားတာကတော့တကြံလုတ်တင်ပါတယ်တဲ့။ positive တယောက်မှမရှိသေးတဲ့အတွက် far from outbreak ပါတဲ့။နောက်ရေတွေနဲ့ပတ်နေလို့လက်တွေမကောက်ဘူးတဲ့ဒီကိုလုံးဆေးပြီးသားပါဖြစ်သွားမှာပါတဲ့ဖြစ်ရဆိုလို့ရှိရင်လဲစိုးရင်ဇာက60ကျော်ပါတဲ့လူလက်တွေမပါပါဘူးတဲ့တကယ်လို့စိုးရင်လို့အပိတ်လွင်ရင်လဲစီးပွားရေးထိနိုင်ပါတယ်တဲ့ရေမထိတဲ့နိုင်ငံတော်ပွဲတွေပဲပိတ်တင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်သူက6ချက်ပါဆိုတော့အပေါ်က3ချက်မှာ positive ဆိုတော့တယောက်မှကူးဆက်ထားတာလို့မတွေ့သေးဘူးဆိုတော့ဘျောကပြက်နှက်အကြီးအကျယ်ပြက်နှက်ကူးဆက်တယ်ဆိုတဲ့အချိန်ထဲကအဝေးရှိသေးတယ်လို့ပြောထားတာတစ်ချက်ဒါကရေပက်တဲ့အခါကျတော့လက်တွေမကဒီကိုလုံးဆေးပြီးသားဖြစ်တယ်တဲ့ဆိုတော့ကျွန်တော်တို့အမြဲတမ်းပဲဒီကိုလုံးပဲဆေးနေရမယ့်ပုံပေါက်တယ်ပေါ့ဗျာနောက်တစ်ချက်ကကျတော့ဖြစ်ရင်လေစိုးရင်ဇာကအသက်60ကျော်တွေပဲဖြစ်တာတဲ့လူလက်တွေမပါဘူးတဲ့နံပါတ်3 4ချက်ကသူကစိုးရင်လို့အပိတ်လို့ရင်စီးပွားရေးတွေထိနိုင်တယ်ဒါကျွန်တော်သဘောတူပါတယ်ဒီကြံပွဲတော်ကာလမှာအများအပြားတော့ဒီနေစာနေတနေ့လုံးမှတနေ့စားတဲ့လူတွေအတွက်ကြံပွဲတော်ဟာဒီစီးပွားရေးအတွက်အမြဲတမ်းအရေးကြီးတဲ့ကာလပါကြံပွဲတော်အကြီးကျယ်ဖြစ်ဘူးဆိုတော့ဒီလူတွေရဲ့စီးပွားရေးထိခိုက်မယ်နေစားဝတ်နေရေးထိခိုက်မယ်ဆိုတာသိသိကြပါတယ်ဒါကိုတကယ်လို့မှကြံပွဲတော်ကအကြီးကျယ်ဖြစ်ဘူးဆိုတော့ဒါကိုတောင်းပြီးဖြည့်ရှင်းပေးရမှာကတောင်းဝန်ရှိတဲ့လူတွေဖြစ်ပါတယ်တောင်းဝန်ရှိတဲ့လူတွေစဉ်းစားကြပါရေမတိတဲ့နိုင်ငံတော်ပွဲတွေပဲပိတ်တဲ့နေဆိုတော့နိုင်ငံတော်ပွဲကတော့ကျွန်တော်ထင်တယ်နေပြည်တော်မှာလုပ်တာရှိတယ်ရန်ကုန်မှာမြို့တော်မှာမန္တလေးရှိတယ်ဒီလောက်ပဲရှိတယ်ဆိုတော့ဒါကြီးကတော့ဖြစ်တော့မှာမဟုတ်ပါဘူးဆိုတော့တော်တော်တန်းစောဓမ္မဘီမှာဟုတ်ပြီ virus ကူးစက်ထားလို့တယောက်မှမတွေ့သေးဘူးအဲ့လိုမတွေ့သေးတဲ့အတွေ့အကြီးအကျယ်ပြန့်နှံ့ကူးစက်မဲ့အန်ဒီရကအဝေးကြီးလိုပါတယ်ဆိုတဲ့ယူဆချက်ကမှန်တယ်လို့ပြောလို့ရသလား
အဲကျွန်တော်ကတော့ဒီယူဆချက်ကိုမထောက်ခံဘူးလို့ပြောရမှာပေါ့နော်အခုလည်းဆိုတော့အခုအကုန်လုံးကလည်းဒီမြန်မာနိုင်ငံမှာ virus ပိုးမတွေ့သေးဘူးဆိုတာအချက်နှစ်ချက်ဖြစ်နိုင်တယ်ပေါ့နော်။နံပါတ်1ချက်ကတော့တကယ်ပဲမတွေ့ရလားပေါ့။နံပါတ်2ချက်ကကျတော့ဒီလိုတွေ့အောင်ပဲမရှာနိုင်တာလားပေါ့နော်။အဲ့လိုမျိုးအချက်နှစ်ချက်ဖြစ်နေတဲ့အခါကျတော့ဒုတိယချက်သာဖြစ်ခဲ့မယ်ဆိုလို့ရှိရင်အဲကျွန်တော်တို့ဒီလိုမျိုးပွဲတော်တွေကနေတဆင့်ပေါ့။ဒီကြီးကြီးမားမားကူးစက်ပြန့်နှံ့မှုတွေကအဲ့ချိန်ပေါ်လာတဲ့အခါမှာဟိုမနိုင်နေတဲ့အနေအထားတစ်ခုများဖြစ်သွားမလားဆိုပြီးတော့ကျွန်တော်အနေနဲ့ကတော့အဲ့လိုမျိုးမြင်တယ်ပေါ့
အတန်စိုးရင်ကြတဲ့အချက်ပါဒီချက်ကဟုတ်ကဲ့နောက်တစ်ချက်ကရေပက်လို့တဲ့လက်တင်ကဒီကိုလုံးဆေးပြီးသားဖြစ်တယ်အဲ့လိုဒီကိုလုံးဆေးပြီးသားဖြစ်တာနဲ့ virus ကမကူးတော့ဘူးလားဒေါက်တာတန်စော
အဲ့ဒါကတော့ဒါကဟိုသူတို့သ ိတ်ပန်ဒီကြပြောထားတဲ့အချက်လက်ဒီနဲ့ပဲဆိုင်မယ်ထင်တယ်ကျွန်တော်တို့ကတော့ရေတစ်ခုရဲနဲ့တော့ဟိုယောဂဘူးတည်ရလို့တော့မပြောထားဘူးပေါ့လေဟိုကျွန်တော်တို့ကျမကြီးဝန်ကြီးဌာနကတော့နောက်ပြီးဒီကမ္ဘာကျမကြီးဖရာကိုထုတ်ပြန်ထားတဲ့အထက်မှာတော့အဲလက်စီးပါအကုန်လုံးစီးပါဆိုတာရေတစ်ခုရဲနဲ့တော့
လက်တော်ပါသူကလက်တော်ပါနော်လက်တော်ပါသူတို့ပြောထားတာကအနည်းဆုံးစက်ပြာနဲ့ရေနဲ့စက္ကန့်20ကျော်အောင်စီးရမယ်အနည်းဆုံးစက္ကန့်20ကျော်အောင်စီးရတော့သူကစီးနီးရရှိသေးတယ်လက်ပွားကိုစီးမယ်လက်ဖနိုးကိုလက်ဖမိုးကိုစီးမယ်လက်ကြားတွေစီးမယ်ပြီးတော့လက်ခေါက်တွေစီးမယ်ဆိုတော့တောင်ကြားတွေစီးမယ်ဆိုတော့ဒါစနစ်တကျရှိသေးတယ်ဆိုတော့ဒီကူလုံးရေလောင်းလို့ဒီကူလုံးစီးပြီးသားဖြစ်တယ်ဆိုတော့စက်ပြာရေနဲ့လောင်းပြီးတော့ဒီကူလုံးကိုပို့တယ်ဆိုရင်တော့တမျိုးဖြစ်ချင်ဖြစ်ပါတော့ဗျာနော်နောက်တစ်ချက်ကပါလဲဆိုတော့ဖြည့်ရင်လေတဲ့စိုးရင်စရာကအသက်60ကျော်ကြီးပဲတဲ့ခမားတို့ကျွန်တော်တို့မပါဘူးလေအဲ့ဒါရောဖြစ်နိုင်လား
အဲအဲ့လိုရောအဲ့လိုပြောတာမဟုတ်ပါဘူးသူတို့ပြောတဲ့အသေးပေကအသက်60ကျော်မှာဖြစ်မယ်လို့ပြောတာမဟုတ်ပါဘူးသူကအသက်60ကျော်တဲ့လူတွေမှာဖြစ်လို့ရှိရင်အသက်တည်ဆုံးမှုရာခိုင်နှုန်းများတယ်လို့ပြောတာပါဟုတ်ဖြစ်တာကတော့ကျွန်တော်တို့လူလက်ပိုင်းရောလူကြီးပိုင်းရောအကုန်လုံးမှာဖြစ်နေတာဒီ
တဲ့တဲ့ငယ်ကြီးလည်းပါပါတော့တော့
ဆိုတော့ကျွန်တော်တို့ကိုကိုကန်စားကောင်းတယ်ဆိုတော့ဟိုယောဂဖြစ်နေတော့မှပဲအသက်တည်ဆုံးတဲ့အထိမဖြစ်နိုင်ဘူးသူပဲမယ်ပေါ့နော်ตัวโยคะปูตัวเตซองตัวနိုင်တယ်လို့ပြောကြတယ်ပေါ့เนาะအဲ့တော့ယောဂပူเตซองသွားပြီးတော့ခုအနီနာပတ်ဝန်းကျင်မှာရှိတယ်အသက်60အထက်လူကြီးတွေပေါ့ဒီလိုလူကြီးတွေကူးသွားမယ်ဆိုလို့ရှိရင်အသက်အန္တရာယ်ပို့ပြီးတော့ဒီစက်တယ်လို့ဟိုပြောကြတာပါ
ဟုတ်တယ်ဟုတ်တယ်ဆိုတော့ဒီမာရင်ဒီတော်ရရှင်ပို့ရစာကိုကျွန်တော်ဖတ်ပြီးတော့ကျွန်တော်စိတ်ထဲမှာနည်းနည်းစိုးရိမ်စေရှိပါတယ်ကျွန်တော်တို့ဗမာပြည်သူလူထုကြားထဲမှာဒီ virus entry နဲ့ပတ်သက်ပြီးတော့အခုပြောတဲ့အချက်တွေအရဆိုရင်တချို့နေရာတွေမှာ meet the mystery ပေါ့နော်နားလည်မှုလွဲတာအတွေးအကောက်လွဲတာတွေရှိနေတယ်ဆိုတာကျွန်တော်ယူဆမိတယ်အဲ့ဒီအတွေ့ဒီထက်အများကြီးပို့ပြီးတော့လူတွေကိုပညာပေးလို့ရမယ်ဒီထက်ပြင်းပြင်းထန်ထန်ပညာပေးတာလိုရလိမ့်မယ်လို့ကျွန်တော်မြင်မိတယ်ဒေါ်တော်ဆော်ဘယ်လိုသဘောရလဲအဲ့ဒါအ
င်းပေါ့အဲဒါဆိုရင်ဟိုကိုကျော်တဲ့ကျော်တယ်လို့ပဲဟိုယူဆမှလို့ဖြစ်နေတာပေါ့နော်ကျွန်တော်တို့နေတာတော့ဒီ internet ဖြစ်နေတဲ့အခါကျတော့ media တွေမှာအများကြီးတော့တက်တယ်ကြာဟိုတက်တာတော့တက်တယ်အချက်လက်တွေလည်းတက်တယ်ဟိုအများတော်တော်တတိထားမိတော့အောင်ကိုများတာပေါ့နော်ဟိုကျွန်တော်တို့ဒီတမိုင်းဝန်ကြီးတာတခုလည်းနဲ့မဟုတ်ဘဲနဲ့ဟိုပဲဟိုလုပ်ငန်းတိုင်းကနေပြီးတော့လူတိုင်းကနေပြီးတော့ဒီ information ပေါ့နော်ဒီဟာလေးကိုစင်ပွားပြီး share နေကြတယ်လို့ကျွန်တော်ကမြင်တာပေါ့လေဒါပေမဲ့လည်းဟိုဖတ်တဲ့လူရဲ့ဟိုဘယ်လိုပြောရမလဲဟိုပေါ့အသေးစိတ်မဖတ်ဘဲနဲ့ဟို note just တော့ပြီးတော့သူကနားလည်လိုက်တယ်လို့မျိုးဖြစ်သွားတာမျိုးတွေလည်းဖြစ်နိုင်နေဆိုတော့ဒီထက်ပိုပြီးတော့ပဲကိုကျော်စင်းပြောသလိုပဲပိုပြီးတော့ပညာပေးမှုတွေကိုထက်လုပ်ပြီးဖို့လိုတယ်လို့ကျွန်တော်ကတော့ဟိုထောက်ခံမှုဖြစ်နေတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒိုင်းဆွေးနွေးမဲ့တော်ရရှင်သူအရင်ဖိတ်ခေါ်ပါမယ် wandering မျိုးကဦးချင်းမြင့်ဖြစ်ပါတယ်ဦးချင်းမြင့်ဆွေးနွေးပါခင်ဗျဟု
တ်ကဲ့ဆရာကျွန်တော်တို့ကပ္ပကျမကြီးဖွေရလဲကျွန်တော်တို့ဒါကပ္ပကက်ယောဂါလို့ပြောထားတယ်ကြီးညာထားတယ်ဆိုတော့ဆရာဒါအထူးကြီးစိုက်တင်ပါတယ်ကျွန်တော်နိုင်ငံပေါင်းဟို200ဝန်းကျင်လောက်ရှိတဲ့အဲမဲ့105-60လောက်ကဖြစ်သွားပြီဆရာဒါပေမဲ့ကျွန်တော်တို့နိုင်ငံမှာဖြစ်သေးဘူးဆိုတာကတော့ဒါအိမ်ကြီးချင်းဖြစ်တဲ့တရုတ်နိုင်ငံနဲ့နီးနေတယ်ဒါပေမဲ့သွားသွားဆရာကြီးပြောသလိုပဲရှိမရှိလို့လားရှိတဲ့အတိုင်းရှာမတိတာလားဒါအထူးကိစ္စတင်ပါတယ်ဆရာဒီယောဂါဘာလို့လဲဆိုတော့မျက်စိနဲ့မြင်ရတဲ့တာမန်ယောဂါဘုံမှမဟုတ်တော့လေအဲ့ဒါကြောင့်ကျွန်တော်ကအရေးတကအရေးတဲ့မဲ့ကျွန်တော်တို့လူသားအလုံးအသက်ရှင်ရည်တည်နိုင်ရာအဓိကအကြတဲ့အတွက်ကျွန်တော်တို့အခုနလိုပျော်ပွဲရှင်ပွဲမင်းပွဲကိုကျွန်တော်တို့ဘာပွဲပဲဖြစ်ဖြစ်တရားလူစုလူဝေးနဲ့လုပ်တဲ့လုပ်ငန်းမှန်သမျှကိုကျွန်တော်တို့ကျမကြီးဝန်ကြီးဌာနနဲ့ကျွန်တော်တို့နိုင်ငံအုပ်ချုပ်ရေးပိုင်းဆိုင်ရာအာဏာရှိပုဂ္ဂိုလ်တွေအနေနဲ့တော့အထူးသဖြင့်ပြည်သူလူထုကိုကျွန်တော်တို့ပြောမယ်ဟောမယ်ပညာပေးမယ်ရေဒီယိုတို့ကျွန်တော်ရုပ်မြင်သံကြားလို့ကလုပ်တင်ပါတယ်ဆရာဒီတော့စာပေါင်းများစွာလုပ်တင်ပါတယ
်ဟုတ်ကဲ့ပါဦး
ချင်းဘာလို့ဆိုတော့ဒီတရားဆိုတာလေကျနရင်အမိန့်ထုတ်ပြီးတော့ပိတ်ပင်နေပါတယ်ဆရာ
ဟုတ်ကဲ့အချင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျဆိုတော့နောက်လောက်ရေးဒီအမေရိကကမောင်ဒသနအီးမေးပို့ပြီးဆွေးနွေးထားတာလေးတွေကောက်နှုတ်ပြီးတော့ပြောပြပေးပါဦ
းဟုတ်ကဲ့ရှင်သူကတော့ကျွန်တော်တို့နိုင်ငံထက်အဖက်ဖက်ကပြေဆုံးတဲ့အမေရိကန်အီတလီအပါဝင်တဲ့အင်အားကြီးနိုင်ငံအများအပြားမှာကပ္ပကတ်ယောဂါကိုရိုနာဗိုင်းရပ်စ်ပိုးအနေနဲ့ပြန့်ပွားမှုထိန်းချုပ်နိုင်ရေးအတွက်တဲ့လူစုလူဝေးတွေမလုံနိုင်အောင်အားကစားပွဲတွေဖျော်ဖြေရေးလုပ်ငန်းတွေခရီးသွားလုပ်ငန်းတွေပိတ်ပင်ကန့်သတ်ထားသလိုပဲအရေးပေါ်အခြေအနေတွေကိုပါထုတ်ပြန်ထားပါတယ်တဲ့မလိုက်နာသူတွေကိုတော့ဥပဒေအရအရေးယူဖို့အထီးကိုထုတ်ပြန်ကြေညာထားကြပါတယ်ကျွန်တော်တို့နိုင်ငံတခြားသောနိုင်ငံတွေလိုယောဂါဖြစ်ပေါင်းမှုမရှိတော့ညာလဲတဲ့လူစုလူဝေးနဲ့ကျင်းပပြုလုပ်မဲ့နှစ်သက်ကူတကြံပွဲကိုတော့မကျင်းပတဲ့မှုလို့ယူဆမိပါတယ်တဲ့နောက်ပြီးတော့သူရေးထားတာတော့ဒီနှစ်ကတော့တဲ့ဘဝမှတ်တမ်းလေးတစ်ခုအနေနဲ့ကိုအိမ်မှာပဲကိုတူးဖို့ကြဖို့အတွက်အစိုးရအနေနဲ့ကန့်သတ်တင်တယ်လို့ဆွေးနွေးလိုက်ရပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ပါမောင်ဒသနာပါမောင်ဒသနာကကန့်သတ်တင်တယ်လို့ဆွေးနွေးပါတယ်ဦးချင်းမြတ်ကလည်းခုနကန့်သတ်တင်တယ်လို့ဆွေးနွေးပါတယ်ဒါပေမဲ့ကျွန်တော်တို့ Facebook မှာကြံပွဲကိုမပိတ်သင့်ဘူးနှစ်စဉ်လုံးနေကြတိုင်းလုံးတင်နေရိုးရအစင်လားစသည်အားဖြင့်ပေါ်လीအဲ့လိုမျိုးဟိုရေးကြတဲ့သောတာရှင်တွေလည်းရှိတယ်ဆိုတာကျွန်တော်အသိပေးပါရစေဆိုတော့ကိုဆိုင်တော်လည်း ဒီအစိုးရကလည်းဒီကောလာဟလဖြန့်တာပေါ့လေအဓိကတော့ဒီဟိုပြီးခဲ့တဲ့ရက်တွေကလို့မျိုးဟာမန်လီမှာတယောက်ကူးတဲ့လူတယောက်တွေ့ပြီးရန်ကုန်မှာကူးတဲ့လူတယောက်တွေ့ပြီးလို့ပြောတာတွေရှိသလိုဟာကူးတဲ့လူတွေကအများကြီးပဲအစိုးရကဖုံးထားတာဆိုတာမျိုးပြောတဲ့လူတွေလည်းရှိပါတယ်ဟိုဥစော်သေးကတော့ဟိုတနေ့သတင်းစာဆီလေးပေါ်မှာအပြတ်ကိုညင်းသွားတာပါကျွန်တော်တို့ဖုံးထားတာမရှိဘူးဒီကိစ္စကဖုံးလို့ထုံးထားလို့လည်းမရဘူးဆိုပြီးပြောတော့ကိုဆိုင်တော်လင်ကိုတိုင်ရောဒီမမှန်သတင်းလှုပ်ကြံသတင်းသတင်းမသတင်းတူအဲ့ဒီအန်ဒီရကဘလောက်ကြီးလဲဗျဒီကိုရိုနာနဲ့ပတ်သက်ရင်
ကိုရိုနာနဲ့ပတ်သက်သတင်းမသတင်းတူဟာအန်ဒီရတော့ကြီးတာတွေ့ရတယ်အန်ဒီရကလည်းနောက်တစ်ခုကလူတွေမှာဗာဆိုးရိမ်လေးရှိလဲတော့အစိုးရဟိုမှာပေါ့တောက်ဝင်းနိုင်ငံတွေကလည်းအများကြီးဖြစ်နေတယ်မဖြစ်တဲ့နိုင်ငံနောက်ဆုံးမှာဟို e-government ဒီတော့ e-government တော့ဘာလို့မကျင့်သုံးတဲ့မြန်မာနဲ့လာဦးလို့ပေါ့ကျန်တဲ့နိုင်ငံတွေကဖွံ့ဖြိုးမှုနိုင်ငံနိုင်ငံတစ်ခုကပဲအဲဒါမျိုးမဖြစ်ဘူးဆိုလူတွေကဒုလောဒုလောဖြစ်တာလည်းပါတယ်ပေါ့အဲ့မှာဥမာအဖြစ်ဒီကိုလာဟလာတခါထွက်လာတာနဲ့လူတွေကတက်နစ်ဘိုင်းရင်လို့ခေါ်တဲ့လူတွေချက်ချက်ပြေးဝဲကြတာတို့စီတီမတ်တို့ဘာတို့မှာဒါမျိုးတွေကဖြစ်တယ်ပေါ့နော်နောက်တစ်ခုကအစောပိုင်းကကျွန်တော်တို့မြင်တဲ့အမြင်အစိုးရဟိုဇန်နဝါရီလတို့ဘာလို့ပဲဘာလို့ပဲကမ္ဘာနိုင်ငံတွေတော်တော်များများမှာကြာဟိုရေးပေါ်ချင်းနေတွေဘာတွေတေချာလုံနေတဲ့အချိန်မှာဟိုမြန်မာအစိုးရကြတော့ဥမာအစိုးရကိုယ်တိုင်ကပွဲရင်းနဲ့ဗားရင်းနဲ့လုံနေတယ်တာမန်ကော်ပီလေးတော့ပဲလုံတဲ့အခြေအနေမျိုးမှာလူတွေကတစ်ချိန်ချင်းနဲ့စိုးရိမ်ကြတဲ့အစိတ်တွေတက်လာပုံရတယ်လ
ေ
အဲ့ဒီအခြေအနေပေါ်မူတည်မှကိုလာဟာလာလေတကယ်လည်းဖြစ်ရင်ဖြစ်မယ်ဆောနာဒေါက်တာတန်တော်ပြောလို့ဒုတိယတစ်ချက်လိုပဲဟိုမတွေ့တာလည်းဖြစ်ရဖြစ်တယ်လူတွေကတေရင်လည်းတေသွားပြီတဘောတကူကဒီမှာတေပြီလည်းဘယ်သူမှတော်တော်တမန်မြန်မာပြည်ကဟိုတော်ရီရွာဒီမှာပဲဖြစ်နေဒီမှာပဲဖြစ်ဥမာဒီတက်ခွဲစစ်ဖေးတာတို့ဘာလို့အသိလောက်ကြတာမဟုတ်ဘူးဒါလူကြီးရောကလည်းပဲတည်တယ်လို့ဥမာဖုန်းဖော်ရတယ်ထားလိုက်ပါတော့ဒါမျိုးဖြစ်ရင်လည်းဖြစ်နေမှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ
့ဒီမှာမူတည်ပြီးကဒီကောလာဟာလာတွေကလည်းဥမာအန်ရကြီးရပေါ့နော
်ဟုတ်တယ်အဲ့ဒါကလည်
းကြီးတဲ့ပုံမှာအန်ရကြီးတဲ့ပုံမှာအစောပိုင်းကလေးကကျွန်တော်ယူဆတာတော့ဟိုအစိုးရတွေဘာလို့ဒီတဲ့အချိန်ပြည့်ပြီးလောက်အောင်မှာအနည်းငယ်နောက်ကျနေတယ်လို့ထင်တယ်ပေါ့နော်ဥမာ
အဖြစ်
ပြင်ဆင်မှုတွေကလည်းကြီးနေတယ်လို့ဥမာတနည်းအားဖြင့်ကျွန်တော်ဒီညဆိုင်ရုံမှာဟန်ဂျယ်ရီဂျုံနေရမှာလို့ဂါလန်ပုံးနေတဲ့တောက်ဝင်တော့ဒီမိုင်းလို့ဆိုင်ရုံမှာအစပစ္စည်းတွေပြတ်နေတယ်ဆိုတဲ့ဟာမျိုးတော့ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
ဒီဆိုင်မှာသဘောတကူကဟိုမတ်စ်ကြီးဝယ်လို့မရတော့တာလို့ဘာလို့ဒါမျိုးတွေဖြစ်နေတယ်ဆို
တော့ဟုတ်ကဲ့ဟုတ်ကဲ့ဒီကောလာဟာလာကတော့ကျွန်တော်တို့ဗမာပြည်ဟုတ်ကဲ့ဗမာပြည်တကူတော့မဟုတ်ပါဘူးလေကောလာဟာလာအန်ဒီကတော့နိုင်ငံတကာမှာကိုကြီးပါတယ်အမေရိကလိုနိုင်ငံမျိုးမှာတော့မှပဲဒီကျွန်တော် digital literacy ပေါ့ဒီ online အသုံးပြုမှုဟိုအတွေ့အကြုံများတဲ့နိုင်ငံမျိုးမှာတော့မှကောလာဟာလာကတိတ်အန်ဒီရဲ့ကြီးတဲ့ကိစ္စပါမှာပြီလို့နိုင်ငံမျိုးမှာပို့ပြီးတော့ကိုထိထိရောက်ကာကွယ်သင့်ပါတယ်ရေးယူသင့်ပါတယ်ကျွန်တော်တို့ဒီလိုမြင်ပါတယ်ဆိုတော့တဲ့ဆွေးနွေးမှာတော်တော်ရှင်ဒူဖိတ်ခေါ်ပါဦးမယ်ခင်ဗျာထိုင်းနိုင်ငံကကိုသီးလယ်မှုပါကိုသီးလယ်မှုဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီတိုက်ရောက်ကနေပတ်သက်ပြီးတော့ကျွန်တော်တော့အဲ့ဒီကုလသမဂ္ဂအဖွဲ့ဒီထက်ကိုကျွန်တော်ဒရင်းပါ၄ပါလောက်တော့ကျွန်တော်သူ့ပြောနိုင်ခဲ့ပါတယ်ခင်ဗျာအဲ့အကြောင်းမို့ဒီကျွန်တော်တို့အခုမြန်မာပြည်မှာတော့လုံမဲ့တကြံဘွားတော့လုံတင်တယ်လို့ကျွန်တော်မြင်တယ်ခင်ဗျာ
ဟုတ်ကဲ့
ဒါပြီးတော့အဓိကတော့ဟုတ်ကဲ့
ပြောပါပြောပါကိုသီးလည်းမူပြောပ
ါဟုတ်ကဲ့အဓိကတရုတ်ကတော့တရုတ်ကရဲ့နော်နိုင်ငံတကာပြည်ဝင်လာတဲ့လူတို့ထိန်းချုပ်ဖို့လိုတယ်ခင်ဗျာ
ဟုတ်ကဲ
့ဒါပြီးတော့ဆိုရင်နော်ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့ဒီမြန်မာပြည်ကြီးကိုဟုတ်နော်ဆင်းပြီးပြီးလိုက်ပါမယ်ခင်ဗျာဘာဆင်းပြီးလဲဆိုတော့နော်ကျွန်တော်တို့အခုနော်ဂျင်းပြုတ်ယူနေနော်ဒီမြက်ကိုတောက်ပြီးပါနော်နောက်ပြီးတော့နော်အဲ့ကကိုနည်းနည်းတော့ပါတောက်ပြီပ
ါကိုတိလဲမှုကိုတိ
နောက်ဆင်းမှုလဲ
ကိုတိလဲမှုမနောက်ပါနဲ့မနောက်ပါနဲ့ကိုတိလဲမှုရဲ့ကျွန်တော်ကိုတိလဲမှုကကျွန်တော်အစီအစဉ်အနေနဲ့တော်ကြဈေးပြောတာတော့ကောင်းပါတယ်ခုနလိုဂျင်းပြုတ်ရင်းနဲ့တညက်တောက်တယ်ဆိုတာတော့ကျမ်းမာရေးအတွက်ကျမ်းမာရေးအတွက်ဒါအနေနဲ့အများစုသူတို့ထောက်ကူပြတယ်ဆိုတာကျွန်တော်သဘောတူပါတယ်ဒါပေမဲ့အရက်တောက်ဖို့တော့ကျွန်တော်တို့အစီအစဉ်အနေနဲ့မတိုက်တွန်းပါနဲ့လို့တောင်းပန်ပါရစေကိုတိလဲမှုရဲ့ပြည်သက်ကြီးလည်းပဲဂျင်းပြုတ်ရင်းနဲ့တညက်တောက်အောင်လို့ကိုရိုနာဗိုင်းရပ်စ်ရံကိုကာကွယ်လိမ့်မယ်လို့တတိချမယုံဘူးကျွန်တော်ဒီနေရာမှာအထူးသတိပေးခြင်းပါတယ်မဆုမှုရေးဦးစိန်မောင်မိတ်ထီတာရဲ့ဆွေးနွေးချက်လေးဖတ်ပြပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီအရေးပေါ်အစည်းအဝေးနဲ့ပတ်သက်ပြီးသူကရေးထားတာပါအရေးပေါ်အစည်းအဝေးမှာဆွေးနွေးဆုံးဖြတ်ချက်များဟာသင့်လျော်တဲ့အတိုင်းအတာနဲ့ထိမ့်ထိမ့်သိမ့်သိမ့်ဆောင်ရွက်ဖို့စီမံထားပြီးဖြစ်တာကိုတွေ့ရပါသည်တဲ့တို့အတွက်တကြံရေကစားပွဲပုံမှန်အတိုင်းတော်မဖြစ်သင့်ပါအတိုင်းအတာတစ်ခုဖြစ်တော့ဖြစ်ရပါလိမ့်မည်တဲ့ပြည်သူတွေရဲ့အသက်တွေဆုံးရှုံးမဲ့အန္တရာယ်ကိုအဓိကထားပြီးတော့ရှောင်ကျင်မလားမိမိတို့ရဲ့အပျော်အပါးကိုပဲအဓိကထားကျင်သလားဆိုတာကိုတော့ပြည်သူလူထုရဲ့အသိဉာဏ်နဲ့စင်ကျင်တုံတရားနဲ့ဆုံးဖြတ်ကြရမယ်အမျိုးသားရေးကိစ္စပင်ဖြစ်သည်ဟုထင်မြင်ယူဆပါသည်ဆိုပြီးရေးထားပါတယ်ရှင်
မိတ်ချလာကဦးစိန်မောင်ပါဆိုတော့နန်းလောင်ကဒီတစ်ခေါက်တော့ကျွန်တော်တို့ကိုအီးမေးလ်ကနေပို့ထားတဲ့ AA Mo ဆိုတဲ့အီးမေးလ်အကောင့်ပိုင်းရှင်အမှတ်ချက်လေးဖတ်ပြပါခင်ဗျာ
ဟုတ်ကဲ့ပါရှင်လူအများစုဝဲနိုင်သောပွဲလန်းသဘင်နဲ့တကြံအပါဝင်များကျင်းပခြင်းမပြုလုပ်ကြရန်နဲ့23ရက်3လ2020နေ့စဉ်နဲ့နိုင်ငံတော်အစိုးရမှ
ကြေညာချက်ထုတ်ပြန်ပြီးဖြစ်ပါတယ်တဲ့ဒီမိုကရေစီအစိုးရအုပ်ချုပ်နေချိန်မှာတားမြစ်ထားတာကိုလူတွေကကိုယ့်သဘောကိုဆောင်ပြီးတော့ပွဲလန်းသဘင်တွေအခုလိုအစုအဝေးဖြစ်တဲ့အထိကျင်းပကြရင်လဲကိုယ်ထံကိုခံကြမှာဆိုတာပြောပြစေတဲ့မိမိပျော်ရွှင်လို့စိတ်ကြောင့်အများမထိခိုက်ပါစေနဲ့ဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်တို့မက်ဆန်ဂျာကပို့တယ်ဟိုတော်ရရှင်မြို့သမီးတယောက်ရဲ့ဟိုမှတ်ချက်လည်းရှိပါတယ်သူကတော့ဟိုမလုပ်ဖို့သူကမလုပ်တာအကောင်းဆုံးပါတဲ့ဒီကျမတို့တိုင်ကြံတိုင်းသားတွေရဲ့ရိုးရပွဲဖြစ်စီဘာသာရေးတင်နန်းပွဲဖြစ်စီမလုပ်ခိုင်းတာကြာပါပြီတဲ့ဒါကြောင့်မြန်မာတကြံပွဲတော်ဆိုတာလူမျိုးပေါင်းစုံဆင်နွှဲတဲ့ပွဲတော်ကြီးတစ်ခုပါတဲ့အာကစားနဲ့ကျမရဲ့ဝန်ကြီးကိုဒါကြီးကိုအကြီးအကျယ်မကျင်းပဖို့တောင်းဆိုလိုက်ပါတယ်လို့ပြောပြပါဆိုပြီးတော့ရေးထားပါတယ်ဆိုတော့ဒေါက်တာတန်းစောနဲ့ကိုဆိုင်ထွန်းအောင်လွင်နဲ့ကျွန်တော်နှစ်ခုကျွန်တော်တို့အချိန်နည်းနည်းရှိပါတယ်ခုတမနေ့တမနေ့ခွဲလောက်ပေါ့လေဆိုတော့ဒေါက်တာတန်းစောကိုကျွန်တော်ဖြည့်စီချင်တာကကျွန်တော်တို့ Facebook မှာတချို့သောတာရှင်တွေရှိတယ်ဗမာပြည်ကအပူပိုင်းဒေတာဖြစ်တယ်တဲ့အပူပိုင်းမှာဒီ virus ပိုးကမရှင်းနိုင်ဘူးတဲ့နှွေးမှာမရှင်းနိုင်ဘူးတဲ့ဆိုပြီးတော့ပြောပြီးတော့ကြံပွဲလို့လူရတယ်လို့ပြောရလူတွေရှိတယ်ဒေါက်တာတန်းစောဟုတ်ပါသလား
ဆပြီးတော့ဝူဟန်မှာဆပြီးတော့ဖြစ်တယ်ဆိုတော့ကျွန်တော်တို့လည်းအဲ့လိုမျိုးညာဖြစ်မလားပေါ့နော်အဲ့လိုမျိုးဖြစ်မလားဆိုပြီးခံမှန်းခဲ့ကြရရှိပါတယ်နောက်ပိုင်းတော့ဒီဘက်ကဒီတခြားနိုင်ငံတွေပေါ့နော်ကိုနဲ့ဟိုရာဒီဝတူတူရဲ့ data တွေပေါ့တခြားနိုင်ငံတွေပေါ့အဲ့ဒီနိုင်ငံတွေမှာလည်းဖြစ်နေတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ကဖြစ်နိုင်တယ်လို့ပဲယူဆရတာပို့ပြီးတော့အနေနဲ့ကင်းမယ်လို့ထင်ပါတယ
်ဖြစ်နိုင်မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်လားဦ
းဖြစ်နိုင်တယ်လို့ပြောရမှာပါ
ဖြစ်နိုင်တယ်ဆိုတော့ကပူတာဟိုစာຫນွေနဲ့မဆိုင်ဘူးအဲ့လိုမျိုးပြောတာလား
အဲနေနဲ့မဆိုင်ဘူးဆိုတော့ကသူကဒီကျွန်တော်မျက်နှာပြင်တစ်ခုပေါ်မှာတော့သူအပူချိန်တစ်ခုပေါ်မှာသူကအကြာကြီးမနေနိုင်ဘူးပေါ့နော
်
တကယ်လို့ပူနေတယ်တိုက်ရိုက်ပူနေတယ်ဆိုရင်တည်သွားနိုင်တယ်လို့သူကပြောပါတယ်ဒါပေမဲ့ဟိုຢາດີဥတုကလည်းຢາດີဥတုပေါ့လေသူကအဲဒီအခန်းဒီလိုအလုံးပိတ်အခန်းဒီလိုမျိုးပေါ့ဒီလိုအဲကုန်းဖွင့်ထားတဲ့အခန်းဒီလိုမျိုးဒီလိုနေရာဒီမှာကဒီအပြင်ကຢາດີဥတုပူချင်းပူချင်းနေရာတိတ်ပြီးတော့ဟိုဆိုင်တာမျိုးမရှိဘူးလေ
မရှိဘူး
ဆိုတော့ဟိုဒီလိုမျိုးဟိုຢາດີဥတုပူချင်းနေဒီတော့မှာရှိတဲ့နိုင်ငံမဟုတ်လို့မဖြစ်နိုင်ဘူးလို့တော့သုံးသပ်ဖို့မသင့်ဘူးလို့ကျွန်တော်ကထင်ပါတယ်အဲဒါမှမဟုတ်ဒီမြန်မာနိုင်ငံမှာလည်းဖြစ်နိုင်မှုအခွင့်အရေးရှိတယ်လို့ကျွန်တော်ကတော့ယူဆပါတယ
်ဟုတ်ကဲ့တော့ဒါဆိုကျေးဇူးပါကိုစားထွန်းအောင်လေတခုံးပဲပြပါတကြံပွဲကိုစားထွန်းအောင်လေဖြတ်တင်တယ်လားမဖြတ်တင်ဘူးလား
အမတော့တတ်နိုင်တော့တကြံပွဲကိုဖြတ်ပြလိုက်တာအကောင်းဆုံးပါပဲဒါဖြစ်လို့လည်းဆိုတော့ဒီယောဂတွေပါလေအခုချိန်ဒီကဘာမှာတော့ကာကွယ်သေးတယ်ကလည်းမရှိသေးဘူးကြံပွားတော့လည်းမြန်တယ်ဟုတ်ကဲ
့ဟုတ်ကဲ့
ကြံပွဲလို့ဟာပြောလူစီကားကားနဲ့ဒီကတော့တောက်ကြစားကြတာတဲ့သူဟိုအချိန်ကြီးတတိလက်လက်တွေပါလေဖြစ်နိုင်တဲ့ကိစ္စတွေအများကြီးပဲနောက်တစ်ခုကဒီမှာအရှင်မူတွေတော့အချိန်ဒီမှာအခုချိန်ကြီးတော့ကျွန်တော်တို့တွားနေ
ဟုတ်ကဲ့ပါကို
လက်ဆေးမူတွေတော့ဖဲကြတွေပါလေဆာမထားပေးနိုင်ဘူ
းဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါအားလုံးပြည်နယ်ဆွေးနွေးသူလူ့အပါအဝင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတာပေါ့ခင်ဗျာ
စနေနေ့ဒဲလီလိုက်ဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလှည့်ပြောပြပေးပါအောင်ရှင
်ကိုရိုနာဗိုင်းရပ်စ်အထိကကူးစက်တဲ့နေရာဟာတရုတ်နိုင်ငံမဟုတ်တော့ဘဲနဲ့ဥရောပဖြစ်လာပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကပြောလိုက်ပါတယ်ယောဂါကူးစက်မှုအမြင့်ဆုံးချိန်တရုတ်နိုင်ငံမှာကူးစက်ခဲ့ရတဲ့လူနာအရေအတွက်ထက်အခုဆိုရင်ဥရောပကပိုများသွားပြီလို့ WHO အကြီးအကဲကဂျနီဗာမြို့မှာသတင်းထောက်တွေကိုတောက်ကြားနေကပြောဆိုခဲ့တာပါအီတလီနိုင်ငံကလည်းပြီးခဲ့တဲ့24နှစ်အတွင်းကိုရိုနာဗိုင်းရပ်စ်လူနာတက်2500ကျော်နဲ့လူနာစုစုပေါင်း18000နီးပါးရှိလာသလိုဒီယောဂါကြောင့်သေဆုံးသူကလည်း1166ဦးထိရှိသွားပါတယ်စပိန်နိုင်ငံမှာတော့မနေ့တောက်ကြတဲ့ဒီကနေ့စနေနေ့ရက်အတွင်းကိုရိုနာဗိုင်းရပ်စ်လူနာသစ်1500တိုးလာတဲ့အတွက်ယောဂါကူးစက်ခံရသူစုစုပေါင်း9953ဦးထိရှိသွားပါတယ်။ဥရောပတိုင်းမှာတော့အီတလီပြင်စပိန်ဟာဒုတိယအများဆုံးကူးစက်ခံရတဲ့နိုင်ငံလည်းဖြစ်ပါတယ်။စပိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ COVID-19 ယောဂါနဲ့သေဆုံးသူ136ဦးထိရှိလာသလိုပဲကယောဂါကကွယ်ထိညုပ်ရေးကြိုးပမ်းမှုအဖြစ်နဲ့အရေးပေါ်အခြေအနေဒီကနေ့ထုတ်ပြန်မယ်လို့လည်းခန့်မှန်းရပါတယ်။စပိန်ပြည်သူပြည်သားတွေရဲ့အသွါအဝင်ထွက်အလုံးကသနိုင်ခြင်းရှိတဲ့သတိပေးချက်ထုတ်ပြန်ဖို့လည်းဝန်ကြီးချုပ်ပေဒရိုရှန်ချက်ကဝဆိုရဝင်းမြအစီအွေမှာဒီကနေ့စကားပြောဆိုဖို့ရှိနေပါတယ်ရှင
်။စနေညအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Matt Fields ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ်။တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome to the Voice of